တရားစတင်ပြီးဟောကြနာယူကြရအောင်1366ခုဝါကောင်လကွေနိစင်ကြံကြောင်းတင်တော်ကြီး၌ဟောကြားတော်မူအပ်သောလုံခြုံသောဘဝတရားဒေသနာတော်ဒီတရားဒေသနာတော်ကိုသတ္တညုတဉာဏ်ရှင်မြတ်ဗုဒ္ဓကိုတော်တိုင်ဟောကြားတော်မူခဲ့တာဖြစ်ပါသည်ဒီတရားတော်ကတော့တန်ယုတနိခေတက္ကာတာဝက်ကတန်ယုပါဠိကောသလတန်ယု၌လာရှိတဲ့အတ္တရခိတသုတ်ချံကိုအခြေခံပြီးတော့ဟောကြားပေးမှာဖြစ်ပါသည်ဒီနေ့တရားနာပိတအပေါင်းသူတော်ကောင်းတို့တည်းမိမိတို့အားလုံးလုံခြုံတဲ့ဘဝကိုလိုချင်ကြတယ်လို့ဦးစင်ပြောမယ်ဆိုရင်မမှန်ဘူးလားမှန
်
ပါဗျာအလုံးဟာလုံခြုံတဲ့ဘဝကိုအလိုရှိတဲ့ပုဂ္ဂိုလ်များသာလျှင်ဖြစ်ကြပါတယ်လုံခြုံတဲ့ဘဝဆိုတာကဘယ်လိုဘဝမျိုးကိုပြောတာလဲဘယ်လိုဘဝမျိုးကိုလုံခြုံတဲ့အဆောက်အအုံရှိတဲ့ဘဝဘယ်လိုဘဝမျိုးကိုတော့လုံခြုံတဲ့အဆောက်အအုံမရှိတဲ့ဘဝလို့သိဖို့ကတော့အလွန်တရာမှအရေးကြီးပြီလို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်အချမ်းရံတွေအဆောက်အအုံတွေအလွန်တရာများပြတဲ့ပုဂ္ဂိုလ်တွေကိုတွေ့ရတဲ့အခါမှာဩဒီလူတွေကတော့အဆောက်အအုံရှိတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့မိမိတို့အားကြကောင်းအားကြောက်ကြပါလိမ့်မယ်ဒီလိုအချမ်းရံကြိုးစောတွေရှိနေတဲ့အချမ်းရံအဆောက်အအုံတွေရှိနေတဲ့ဘဝမျိုးကိုရရှိထားတဲ့ပုဂ္ဂိုလ်တွေဟာတကယ်အဆောက်အအုံလုံခြုံတဲ့အဆောက်အအုံလုံခြုံတဲ့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်မခေါ်နိုင်ကတော့အလုံးစုံသိတော်မူတဲ့မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့ဒေသနာတော်နဲ့ချိန်ထိုးလိုက်ပါမှမိမိတို့အနေနဲ့အမှန်တရားကိုသိနိုင်ကြမှာဖြစ်ပါတယ်။လောကမှာနေမင်းပွင့်ထွန်းတော်မူခဲ့ခြင်းမရှိဘူးဆိုရင်ဒီလောကအလုံးဟာအမှောင်တိဖုံးလန်းနေမှာအမှန်ပဲ။ဒီလိုပဲလောကမှာဘုရားကြီးဟူသောနေမင်းပွင့်ထွန်းတော်မူခဲ့ဘူးဆိုလို့ရှိရင်ဒီလောကအလုံးဟာအမှန်နဲ့အမှားကုသိုလ်နဲ့အကုသိုလ်မသိနိုင်ဘဲနဲ့အမှောင်အတိဖုံးလန်းနေတဲ့လောကကြီးတစ်ခုသာဖြစ်နေလိမ့်မယ်လို့ဦးစင်းကသဘောပေါက်တယ်။တရားနာပိသက်လည်းသဘောပေါက်မယ်လို့ဦးစင်းယူဆပါတယ်။ဒါကိုပဲရည်ရွယ်ပြီးတော့မိမိတို့ရရှိထားတဲ့ရခဲ့တဲ့ဘဝလေးကိုလုံခြုံတဲ့ဘဝတစ်ခုလုံခြုံတဲ့အဆောက်အအုံရှိတဲ့ဘဝတခုဖြစ်စီခြင်းတဲ့ဆန္ဒတတ်တဲ့ဒီနေ့ဒီတရားကိုဟောပြီးမှဖြစ်တယ်။တရားတော်ကမဟောကြားပြီးမှတရားပိုင်ရှင်ဖြစ်တော်မူတဲ့ဒေသကထွတ်ထင်ဘုရားရှင်ကိုတရားဟောတရားနာပိသက်လူခေါ်ဆိုနိုင်တဲ့ဥစဉ်တို့တွေအားလုံးပဲလက်စေပြန်ထိတ်မှမူပြီးတော့မြတ်စွာဘုရားရှင်ကိုရှိခိုးကြတော့လိုက်ကြရအောင်။ဘုဒ္ဓောဘောဓာယတိတိတိထံတော်ယောဓမ္မထာယသာဓမ္မထာယတံတော်ဓမ္မံတိနောဝါဒရဏာယသာနိဗ္ဗုဒ္ဓောနိဗ္ဗာနထာယတံလောကသရဏနမိလောကသရဏောလောကသုံးပါးဤကိုစားရာတစုဖြစ်တော်မူသောယောနာကိုဗုဒ္ဓနာဂမိရောယတိအစိန်တိယတုထခြင်းမြတ်စွာဘုရားသည်ဗုဒ္ဓသစ္စာလေးအင်ကိုတော်တိုင်းထိုးထင်သိမြင်တော်မူပြီးဖြစ်၍ဘောရာယသာစွတ်ထိုက်သာသူဘုဗ္ဗလူတို့ကိုတူမယ်ယွင်းတိကြပါစေခြင်းကြောင့်၎င်းဇန်တော်ကိုတော်ကပင်ယဉ်ကျေးတော်မူပြီးဖြစ်၍ဓမ္မထာယသာจุไตตาตุปุพพลูรุกุตุเมยินยินจีจะสีชิงหาละกองตันโตกุไรกะเป็นกิเลสาหุปุคะเถ็งอิญญ์ดอมูบีผิ่ยฤธมทายาสาจุไตตาตุปุพพลูรุกุตุเมยินกิเลสาปุญญ์จะบาสีชิงจูหาละกองไดโนวาตันตยานะวันกระจังกูကုတံထုတ်ချောကုရောတံရောက်ပြီးဖြစ်၍သာလည်းယင်တရဏာယသာကုရောထတ်တူထွတ်ထိုက်သူတို့နိဗ္ဗူတာဝံမာပဲကံတို့ကုတံထုတ်ချောရောက်ကြပါစေခြင်းချူငါ၎င်း နိဗ္ဗုဒ္ဓကိလေသာပရိနိဗ္ဗာန်ဝင်ဆံယုတ်သိမ်ကုရောတိုင်းအင်းငိမ့်တော်မူပြီးဖြစ်၍နိဗ္ဗာန်ထာယသာကုရောထတုဝိနေလူတို့ပုခတ်သိမ်ငိမ့်ကြပါစေချင်းချူငါ၎င်းဓမ္မနေစဉ်လေးနဲ့ဓမ္မစကုဒီတိတိကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါ၏လောကတရဏလောကသုံးပါး၏ကိုစားရာတစုဖြစ်တော်မူသောတဏ္ဍကံဗုဒ္ဓနာဂမိရောယတိအစိန်တေယထုထထုမြတ်စွာဘုရားကိုနမိနမာမိကိုနှုတ်နှလုံးသုံးစုံပြောင်းပြော့ငံကိုလျှော့၍ကတော့မြတ်နိုးလက်ဆုံးမူ၍ရှီခိုးညော့ပါဤမြတ်စွာဘုရားမြတ်စွာဘုရားဧဝမေသူတံဧကံတမယံဘဂဝါသာဝတ္ထိယံဝိဟရတိဇေတဝန္ဒီအာနာထပိန္ဒီကတအာရမေမေဖြာတပိတော်အရှင်အနန္ဒာတိဣဒံသုတံဤတရားဒေသနာတော်ကိုဧဝံဤသို့သူတံနာဂံမတာဆောင်ထားလည်းရပါသည်ရှင်သူမြတ်တို့ဖြာဒီစကားကသံဃာယနာတိမတိမြတ်တို့ကိုအရှင်အနန္ဒာမတိမြတ်ကနေပြီးတော့ရှောက်ထားနေတဲ့စကားပြဖြစ်တယ်။ဤကံတမေယံတပါတော်ခါ၌ဘဂဝါဘုံတော်၆ဆုံတကူကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်။သာဝတိယံသာဝတိပြည်၌အနာထပိန္ဒီကတအနာတပိန်တထေကြီးသည်ဆောက်လုပ်ဒူဒံအပ်တော်အာရမေနှလုံးမွေးလျောရာဖြစ်သောဇေတဝန္ဒီဇေတဝန်ကျောင်းတော်၌ဝိဟရတိသရင်သုံးစံဒီတော်မူစေဖြစ်ပေ၏ဒီတိတနာတော်ဖြစ်ပေါ်တဲ့နေရာကိုပြောမယ်ဆိုရင်သာဝတိပြည်နာတပိန်တထေကြီးဆောက်လုပ်လူတန်းတဲ့နှလုံးမွေးလျောရာဖြစ်တဲ့ဇေတဝန်ကျောင်းတိုက်တော်မှာမြတ်စွာဘုရားရှင်သရင်သုံးစံဒီတော်မူတဲ့အခိုက်ပင်ဖြစ်တယ်အဲ့ဒီအခိုက်မှာဗသိနတိကောသလမင်းကြီးဟာမြတ်စွာဘုရားရှင်ရှိတော်မူရာအရက်ကိုချီးကပ်ပြီးတော့မြတ်စွာဘုရားရှင်နဲ့ဝမ်းမြောက်ဝဲစကားအသက်ထက်ဆုံးအောက်မေ့ဝဲစကားကိုပြောဆိုပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုဒီစကားကိုရှောက်ထားတယ်ဒီစကားလေးဆိုရင်မြတ်စွာဘုရားစေညညာအရက်တို့ချီးကပ်ပြီးတော့တယောက်ဒီနေထိုင်တဲ့တပည့်တော်ရဲ့စိတ်မှာဒီအကျံစီဖြစ်ပေါ်မြည်ခဲ့ပါတယ်မြတ်စွာဘုရားဒီအကျံစီလဲဆိုရင်ပေါ့ဂေတံနုခောရခိတောအတ္တဂေတံအရခိတောအတ္တတိဂေတံဘယ်သူတို့ဒီအတ္တမိမိကိုယ်ကိုရခိတောနုခောဆောက်ရှောက်အပ်ပါသနီဂေတံဘယ်သူတို့ဒီအတ္တမိမိကိုယ်ကိုအရခိတောနုခောမဆောက်ရှောက်အပ်ပါသနီမြတ်စွာဘုရားလောကမှာရှိတဲ့ပုဂ္ဂိုလ်တွေထဲမှာဘယ်ပုဂ္ဂိုလ်တွေကမိမိကိုယ်ကိုမိမိဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်တွေကတော့မိမိကိုယ်ကိုမိမိမဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါသလဲဆိုတဲ့ဒီစိတ်အကျံစီဟာတပည့်တော်ရဲ့စိတ်နှလုံးမှာဖြစ်ပေါ်ပြီးလာခဲ့ပါတယ်ဆိုမြတ်စွာဘုရားရှင်ကိုဗသိနတိကောသလမြင့်ကြီးကနေလျှောက်ထားတယ်စစ်ပြီးပါလျှောက်တယ်မြတ်စွာဘုရားလောကရှိတဲ့အချို့သောပုဂ္ဂိုလ်တွေကိုဖြစ်မကောင်းတဲ့ကာယဒုစရိုက်ကိုပြုကျင့်ပြီးနေထိုင်ကြတာကိုလည်းတွေ့ရပါတယ်။အချို့သောပုဂ္ဂိုလ်တွေကတော့နှုတ်ဖြင့်မကောင်းတဲ့ဝစီဒုစရိုက်တွေကိုပြုကျင့်ပြီးနေကြတယ်။အချို့သောပုဂ္ဂိုလ်တွေကတော့စိတ်ဖြင့်မကောင်းတဲ့မနောဒုစရိုက်တွေကိုပြုကျင့်ပြီးနေထိုင်ကြပါတယ်မြတ်စွာဘုရား။ထို့သောကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုကျင့်ပြီးနေကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့မဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလေဆိုတဲ့ဒီလိုစိတ်အကြံစီတပည့်တော်ရဲ့စိတ်နှလုံးမှာဖြစ်ပေါ်လာခဲ့ပါတယ်ဆိုမြတ်စွာဘုရားရှင်ကိုဆက်ပြီးလျှောက်ထားတယ်။နောက်ပါဆက်ပြီးလျှောက်ထားသေးတယ်လေ။မြတ်စွာဘုရားဒီလိုကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုဖြစ်ကျင်ပြီးနေတဲ့ပုဂ္ဂိုလ်တွေကိုမြင့်တတ်စင်တတ်ယထာတတ်ခြေသူရဲ့တက်လို့ခေါ်တဲ့တက်ကြီးလေးပါနဲ့အကယ်၍ဆောက်ရှောက်ပေးမှုလည်းဆောက်ရှောက်ကြပါစေ။ဒီလိုဆောက်ရှောက်တွေရရှိတော်냐လေးပဲ ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုကျင့်နေတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်ကြောင့်ဒီလိုပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့မဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါတယ်လို့တပည့်တော်စိတ်ထဲမှာဖြစ်ပါတယ်မြတ်စွာဘုရားဒီအကြောင်းဟာဘယ်အကြောင်းကြောင့်လဲဆိုလို့ရှိလို့ရှိရင်တော့ဒီလိုဆောက်ရှောက်တဲ့ရရှိခြင်းဟာဗဟိတအပြင်အဆောက်ရှောက်မျှတာဖြစ်ပြီးတော့ဣဇ္ဇတအဆောက်ရှောက်တဲ့အတွင်းအဆောက်ရှောက်တဲ့မဟုတ်ကြပါဘူးဒါကြောင့်မို့ဒီပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့မဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါတယ်ဆိုတဲ့အတန်စီယာတပည့်တော်ရဲ့စိတ်မှာဖြစ်ပေါ်ပြီးနေခဲ့ပါတယ်မြတ်စွာဘုရားလို့ဗဒိညတိကောသလမင်းကြီးကမြတ်စွာဘုရားရှင်ကိုလျှောက်ထားတယ်ဒီလိုလျှောက်ထားပြီးတဲ့အခါမှာနောက်တစ်မျိုးထပ်ပြီးတော့လျှောက်ထားပါတယ်မြတ်စွာဘုရားလောကမှာအချို့သောပုဂ္ဂိုလ်ကြီးရှိကြပါတယ်ဒီပုဂ္ဂိုလ်တွေဟာကိုယ်ဖြစ်ကောင်းတဲ့သူစရိုက်ကံတွေကိုပြုကျင့်ပြီးနေထိုင်ကြတယ်အချို့သောပုဂ္ဂိုလ်တွေကတော့နှုတ်ဖြင့်ကောင်းတဲ့ဝစီတုစီရိုက်တွေကိုပြုကျင့်ပြီးနေကြတယ်။အချို့သောပုဂ္ဂိုလ်တွေကတော့စိတ်ဖြင့်ကောင်းတဲ့မနောတုစီရိုက်တွေကိုပြုကျင့်ပြီးနေထိုင်ကြတာကိုတွေ့ရပါတယ်မြတ်စွာဘုရား။ဒီလိုကာယတုစီရိုက်ဝစီတုစီရိုက်မနောတုစီရိုက်ကိုပြုကျင့်ပြီးနေထိုင်ကြတဲ့ဒီလိုပုဂ္ဂိုလ်တွေကိုတော့မိမိကိုယ်ကိုမိမိဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့တပည့်တော်ရဲ့စိတ်အကြံစီဖြစ်ပါတယ်မြတ်စွာဘုရား။ဒီလိုကာယတုစိတ်ဝစီတုစိတ်မနောတုစိတ်ကိုပြုကျင့်ပြီးနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကိုဇင်တ၊မြင့်တ၊ယထာတ၊ခြေသူရဲတတ်လို့ခေါ်တဲ့တတ်ကြီးလေးပါးနဲ့တကယ်လို့မဆောက်ရှောက်ပေးမှုလည်းမဆောက်ရှောက်ပဲရှိကြပါစေ။ဒီလိုဆောက်ရှောက်တွေမရှိကြပေမဲ့ဒီပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့ဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတယ်လို့တပည့်တော်ရဲ့စိတ်အကြံစီဖြစ်ပေါ်ခဲ့ပါတယ်မြတ်စွာဘုရားလို့ဒီလိုလျှောက်ထားပါတယ်။ဒါဘာကြောင့်လဲဆိုရင်ကာယတုစီရိုက်ဝစီတုစီရိုက်မနောတုစီရိုက်ကိုပြုကျင့်နေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ဘုဒီအဆောက်အအုံကိုရရှိထားခြင်းဟာဣဇ္ဇဒအတွင်းအဆောက်အအုံကိုရရှိထားခြင်းသာဖြစ်ပြီးတော့စင်တ္တမြင့်တ္တယထာတ္တခြေသူရဲ့တ္တဆိုတဲ့အဆောက်အအုံကိုမရရှိခြင်းကဗဟိတအပြင်ပအဆောက်အအုံကိုမရရှိခြင်းသာဖြစ်ပါတယ်ဒါကြောင့်ဘုဒီပုဂ္ဂိုလ်တွေဟာမိမိတို့ကိုယ်ကိုမိမိတို့ဆောက်ရှောက်အပ်တဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်လို့တပည့်တော်ရဲ့စိတ်အကြံစီဖြစ်ပေါ်ခဲ့ပါတယ်မြတ်စွာဘုရားဆိုပြီးတော့သောဘုတိပြီကိုအုတ်ချုပ်မင်းလို့တဲ့ဗေဒနတိကောသလအမင်းကြီးဟာမြတ်စွာဘုရားရှင်ကိုယုတိစွာလျှောက်ထားပါလေဒီလိုလျှောက်ထားတဲ့အခါမှာမြတ်စွာဘုရားရှင်ကဗာပြန်မိတယ်လေဧဝမေတံမဟာရာဇာဧဝမေတံမဟာရာဇာမဟာရာဇာမြတ်သောမင်းကြီးဧတံဤခြံသည်ဧဝံဤခြံသည်အတိုင်းမှန်ပေ၏မဟာရာဇာမြတ်သောမင်းကြီးဧတံဤချံသည်ဧဝံတင်ချံသည်အတိုင်းမှန်ပေ၏မြတ်သောမင်းကြီးဒီချံကတင်ချံတဲ့အတိုင်းကိုမှန်ပါတယ်ကွယ်ဆိုမြတ်စွာဘုရားရှင်ကနေပြန်လည်ပြီးတော့မိတော်မူပါတယ်ဒီလိုမိတော်မူပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ဗာဆက်ပြီးတော့မိတယ်လေဗဒိနတိကောသလမင်းကြီးရဲ့စိတ်အကြံစီမှာဖြစ်ပေါ်ခဲ့တဲ့အကြံစီတွေကိုအဲ့ဒီအတိုင်းကိုပြန်လည်ဟောကြားပေးပြီးတော့ဗဒိနတိကောသလမင်းကြီးရဲ့လျှောက်ထားချက်ကိုအတည်ပြုပေးလိုက်တယ်အတည်ပြုပေးပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကဂါထာလေးတစ်ပုဒ်ကိုဆက်လက်ပြီးမိတော်မူတယ်ဒီဂါထာလေးကာယေနသံဝရောတာရုတာရုဝါစာယသံဝရောမနတာသံဝရောတာရုတာရုသဗ္ဗထသံဝရောသဗ္ဗထတာဟုတော်လေစီရခိတော်တိပါဝုစတိတိကာယေနကိုဖြစ်သံဝရောဆောက်ရှောက်ခြင်းသည်သာဓုကောင်းလာပါ၏ဝါစာယနှုတ်ဖြင့်သံဃရောဆောက်ရှောက်ခြင်းသည်သာဓုကောင်းလာပါ၏မနတာစိတ်ဖြင့်သံဃရောဆောက်ရှောက်ခြင်းသည်သာဓုကောင်းလာပါ၏တပ္ပထာလုံးစုံသောမူတို့၌သံဃရောဆောက်ရှောက်ခြင်းသည်သာဓုကောင်းလာပါ၏တပ္ပထာကာယတုစီယဝစီတုစီယမနောတုစီယတို့၌သံဃုတော်ဆောက်ရှောက်အပ်သောလေစီဟိရိဩဒပါနိပြေဆုံးသောသူကိုရခိတော်တိမိမိကိုယ်ကိုဆောက်ရှောက်သောသူဟူ၍ပါဝုစတိဆိုအပ်၏ဣတိဤသို့ဝောစမေချတော်မူလေပြီမြတ်စွာဘုရားရှင်ကနေပြီးတော့ဒီလိုတရားတော်လေးကိုညီကုန်းချုပ်ပေးလိုက်ပြီးတဲ့နောက်မှာဒီနေ့တရားနာပိဋကသူတော်ကောင်းတွေမိမိတို့အနေနဲ့ပြန်ပြီးတော့ဆင်ခြင်ဖို့လိုတာကဘယ်လိုအဆောက်အအုံရှိတဲ့ပုဂ္ဂိုလ်ကိုသာလျှင်လုံခြုံတဲ့အဆောက်အအုံရှိတဲ့ပုဂ္ဂိုလ်ဘယ်လိုအဆောက်အအုံမျိုးကိုဖြစ်ကျင်နေတဲ့ပုဂ္ဂိုလ်ကိုသာလျှင်လုံခြုံတဲ့အဆောက်အအုံရှိတဲ့ပုဂ္ဂိုလ်လို့ခေါ်နေတယ်ဆိုတာကိုအနည်းငယ်သဘောပေါက်လောက်ဒီလိုဦးစင်းကတော့သဘောပေါက်တယ်နော်မြင မိတို့အနေနဲ့ဘိဒါဘယ်အဆောက်ရှောက်မှမရှိကြဘူးလဲဖြစ်ခြင်းလဲဖြစ်မယ်မရှိဘူးပဲဆိုကြစို့ဒီလိုဘိဒါအဆောက်ရှောက်တွေမရရှိထားတော့ညာလေးပဲဘာမှဝမ်းနည်းစရာမရှိဘူးဒီလိုဘိဒါအဆောက်ရှောက်တွေကိုမရရှိထားပေမဲ့မိမိတို့ရဲ့အစ္ဆတအဆောက်ရှောက်လို့ခေါ်တဲ့ကာယကံမှုကိုဖြူစင်အောင်ဖြည့်ခြင်းပဲဝစီကံမှုတွေကိုဖြူစင်အောင်ဖြည့်ခြင်းပဲမနောကံမှုတွေကိုဖြူစင်အောင်ဖြည့်ခြင်းနိုင်ကြမည်ဆိုရင်တော့မိမိတို့ဟာတကယ်အဆောက်အအုံကိုရှိနေတဲ့ပုဂ္ဂိုလ်ကြီးလုံခြုံတဲ့အဆောက်အအုံကိုရရှိထားတဲ့ပုဂ္ဂိုလ်ကြီးလုံခြုံတဲ့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်ကြီးသာဖြစ်ကြပါလိမ့်မယ်မိမိတို့အမှာပေါ့လေဒိဋ္ဌအချွေယံအဆောက်အအုံအချံယံအဆောက်အအုံတွေများစွာရှိနေကြတယ်ပဲဆိုကြစို့ဒီလိုအချမ်းရံအဆောက်အအုံတွေများစွာရှိနေတဲ့ပုဂ္ဂိုလ်တွေမှာမာမနတရားတွေကအလွန်တရာတက်ပြီးတော့မိမိတို့ရဲ့အချမ်းရံအဆောက်အအုံဘိဒ္ဓအဆောက်အအုံကိုတကယ်အဆောက်အအုံတွေရရှိနေတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့တလွဲနားလည်ကြပြီးတော့မိမိတို့ရဲ့ကာယကံမှုတွေကိုမစင်မကြယ်နဲ့ပြုကျင့်နေကြမယ်မိမိတို့ရဲ့ဝစီကံမှုတွေကိုလည်းမိမိတို့ကပြောကျင်တာတွေပြောပြီးတော့မစင်မကြယ်နဲ့ဖြည့်ကျင့်နေကြမယ်အနောကံမှုတွေကိုလည်းမိမိတို့ကမစင်မကြယ်နဲ့ဖြည့်ကျင့်နေကြမယ်ဆိုရင်တော့မိမိတို့ရဲ့ဘဝထိုသူတို့ရဲ့ဘဝတွေဟာတကယ်အဆောက်အအုံကိုရရှိနေတဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူး။လုံခြုံတဲ့အဆောက်အအုံကိုရရှိထားတဲ့ပုဂ္ဂိုလ်တွေမဟုတ်ကြပါဘူး။လုံခြုံတဲ့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်တွေလို့လည်းဘယ်လိုမှမခေါ်နိုင်ဘူး။ရာခဲတဲ့ဘဝကိုရတဲ့အချိန်ကလေးမှာရာခဲတဲ့အချင်းကလေးတွေကိုကျင့်ပြီးတော့တဘဝတဲ့တဘဝ၊တစတဲ့တစ၊မြင့်တဲ့မြင့်အောင်တဘဝတဲ့တဘဝတစတဲ့တစလုံကြုံတဲ့ဘဝကိုရရှိအောင်ကြိုးစားကြဖို့တော့ဥစဉ်ကတော့ထိုက်တွန်းပါတယ်နော်မိမိတို့နေနဲ့ကာယသူစိတ်တို့ခေါ်တဲ့ကောင်းတဲ့ကာယကံမှုဝစီသူစိတ်လို့ခေါ်တဲ့ကောင်းတဲ့ဝစီကံမှုမနောသူစိတ်လို့ခေါ်တဲ့ကောင်းတဲ့မနောကံမှုတွေကိုမိမိတို့အနေနဲ့ဖြည့်ကျင့်ကြဖို့လိုတယ်မြတ်စွာဘုရားရှင်ဖြည့်ကျင့်ခိုင်းတဲ့တရားတော်တွေဟာမြတ်စွာဘုရားရှင်ကိုတော်တိုင်ပြီးထားခဲ့ပြီပါတယ်ကျင့်လို့မရတဲ့တရားတွေကိုငါဖျားဟောခဲ့တာမဟုတ်ဘူးကျင့်လို့ရတဲ့တရားတွေကိုသာငါဖျားဟောထားတာဖြစ်တယ်မိမိတို့ရဲ့အကျိုးကိုလွတ်လာတဲ့ပုဂ္ဂိုလ်မှန်မယ်ဆိုလို့ရှိရင်ပေါ့မိမိတို့ရဲ့ဘဝကိုလုံခြုံတဲ့ဘဝတစ်ခုဖြစ်အောင်ကိုမိမိတို့ကတွန်းပို့ပေးခြင်းနဲ့ဆောက်ရှောက်ပေးခြင်းနဲ့ဖြည့်ဆည်းပေးခြင်းတွေဆိုရင်တော့မိမိတို့ရဲ့ကာယကံဝစီကံမနောကံဖို့တွေကိုဖြူစင်အောင်ဖြည့်ခြင်းဖို့မလိုဘူးလားလိုတယ်ဒါသိအရေးကြီးတယ်ဒါဟာဘဝရရှိခြင်းရဲ့အနှစ်သာရပဲဘဝရရှိခြင်းရဲ့အကျိုးတရားလို့ပြောမယ်ဆိုရင်ပြောလို့ရပါတယ်လောကယကံမှုမစင်ကြယ်မှုဝစီကံမစင်ကြယ်မှုမနောကံမစင်ကြယ်မှုတွေကိုဘယ်တရားတွေကဖြစ်ပေါ်စေသလဲဆိုတဲ့အပိုင်းကတော့ဒါကြီးကမှကြီးတို့အနေနဲ့သိဖို့ကတော့တော်တော်လေးအရေးကြီးတယ်သိတော့သိတယ်ဒါပေမဲ့သူ့ရဲ့အခြေခံအကြောင်းရင်းကိုသဘောပေါက်တဲ့သူလည်းရှိမယ်သဘောမပေါက်ရှိတဲ့ပုဂ္ဂိုလ်တွေလည်းရှိနိုင်ကြတယ်လို့ဥစဉ်သဘောပေါက်ပါတယ်ဒီနေ့ကာယကံမှုဝစီကံမှုမနောကံမှုလို့ခေါ်တဲ့ဘလို့ဒုစရိုက်တရားတွေကိုကျူးလွန်ဖြစ်အောင်ကိုအာပေထောက်ပံ့နေတဲ့အကုသိုလ်တရားတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်လောဘဆိုတဲ့အကုသိုလ်ဒေါသဆိုတဲ့အကုသိုလ်တရားစုတွေမောဟဆိုတဲ့အကုသိုလ်တရားစုတွေမာနဆိုတဲ့အကုသိုလ်တရားစုတွေဧတံမစ္စရိယဆိုတဲ့တရားစုတွေကညီမိမိတို့ကိုချေလေလိုက်တဲ့အတွက်ကြောင့်မို့ကာယကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုမနောကံမစင်ကြယ်မှုဆိုတဲ့မစင်ကြယ်မှုဒုစရိုက်တရားတွေဟာဖြစ်ပေါ်လာကြတယ်ဒီနေ့တရားနာနေတဲ့ပြည်သက်အခုလိုတရားနာနေတဲ့အချိန်မှာမိမိတို့လောဘတွေထင်ရှားဖြစ်နေသလားမဖြစ်နေဘူးဒေါသတရားတွေကိုထင်ရှားဖြစ်နေလားမဖြစ်နေပါဘူးဒါပေမဲ့ဒီလိုလောဘဒေါသမောဟမာနဣဒ္ဓမိစရိယတရားတွေဟာလျှောက်ပတ်တဲ့အကြောင်းကိုထောက်ပံ့ကိုရမယ်ဆိုရင်တော့ထင်ရှားမဖြစ်ပေါ်လာကြဘူးလားထင်ရှားဖြစ်ပေါ်လာကြတယ်ဒီလိုညီညွတ်တဲ့အကြောင်းတရားလျှောက်ပတ်တဲ့အကြောင်းတရားကိုရရှိတဲ့အခါမှဖြစ်ပေါ်လာတတ်တဲ့ဒီလိုအကုသိုလ်တရားစုတွေကိုသာသနာတော်ဘက်ကတော့အနုတ္တယခိလိတာလို့ခေါ်ပါတယ်နော်အဲ့တော့အနုတ္တယကိလေသာဆိုတာကဘယ်လိုပုံစံနဲ့မိမိတို့ရဲ့ယုံ nant တဏ္ဏအစင်မှာရှိနေကြသလဲအနုနုတင်တီတိအနုတ္တယတဲ့တတ္တဝါတို့ရဲ့ယုံ nant တဏ္ဏအစင်မှာအစင်တန်ဆိုင်လိုက်ပါပြီးတော့ ti si ni de tia ri ko anutiya pilita lu kho de naw de ni anu rupan karana labaitwa tin di opisan di di anutiya nyaw pat de a chang ko ya shi de a kha ma phit paw lan tat de tia ko anutiya tia anutiya pilita lu kho de အဲ့တော့အနုတ္တိကိလေသာကိုပြောပြီးဆိုရင်တော့သုံးပိုင်းပိုင်းပြီးတော့ပြောပါမှပို့ပြီးတော့သဘောပေါက်ပြီးမိမိတို့ရဲ့ဘဝကိုလုံခြုံတဲ့ဘဝတကူဖြစ်အောင်ကိုစောင့်ရှောက်တတ်တဲ့ဘဝမျိုးကိုရောက်မှာဖြစ်ပါလေ။ဝိသင်းတို့ကိလေသာမှာအဆင့်၃ဆင့်ရှိတယ်။ပထမတဆင့်ကိုအနုတ္တိကိလေသာလို့ခေါ်တယ်။ဒုတိယတဆင့်ကိုပြိယုဌာနကိလေသာလို့ခေါ်ပြီးတတိယတဆင့်ကိုတော့ဝိတိတ်ကမကိလေသာလို့ခေါ်တယ်။မိမိတို့ရဲ့အခုလိုတရားနာယူနေတဲ့အချိန်တရားထိုင်နေတဲ့အချိန်မှာအနုတ္တိယကိလေသာအဖြစ်နေတာမိမိတို့ရဲ့ယုံနံတန်တန်အစင်မှာကင်းဖို့ပြီးနေကြတယ်။တပ်ပတ်တဲ့အကြောင်းထုတ်ပြန်ကိုရပြီးဆိုရင်တော့ပြိယုဌာနကိလေသာလို့ခေါ်တဲ့ထကြွတဲ့အဆင့်ကိုရောက်လာကြတယ်။မိမိတို့ရဲ့ယုံနံတန်တန်အစင်မှာမိမိတို့ရဲ့စိတ်မှာထကြွပြီးဖြစ်ပေါ်လာတဲ့အဆင့်ကိုတော့ပြိယုဌာနကိလေသာလို့ခေါ်တယ်။ဒီလိုအနုတ္တိယကိလေသာဟာဘယ်ချိန်ခဲကနေစနေသလဲ။ဘယ်အချိန်ထိကိုဆက်ပြီးရှိနေအောင်မလဲ။ဘယ်လောက်ထိဒုက္ခများလိုက်ပြီးပြီးနေအောင်မလဲဆိုတာကတော့မိမိတို့အနေနဲ့ယဟန္တာမဖြစ်မချင်းတော့ဒီအနုတ္တိယကိလေသာတွေကတော့ရှိနေကြအောင်မှဖြစ်တယ်။ဘုရင်တို့ဒီဘဝလေးကိုကြွက်ပြီးပြောကြမယ်ဆိုကြစို့ဒီဘဝကိုမိမိတို့ရရှိလာခြင်းဟာအမိဝန်းတဲမှာပရိသေတည်ခြင်းနဲ့ကင်းလို့မရဘူး။ဒီပရိသေတည်တဲ့အချိန်လေးကိုခဏလေးထားလိုက်။ပရိသေတမတည်ခင်ဟုတ်ပဲအတိတ်ဘဝလေးဆိုတာကိုပြန်ပြီးလှမ်းကြည့်လိုက်တဲ့အခါမှာဘဝတစ်ခုအဆုံးသတ်တော့မယ်သုတိစေကြတဲ့အချိန်လေးဖြစ်ပြီ။အဲ့ဒီသုတိစိတ်ကြတဲ့အချိန်ကလေးမှာလည်းပဲဒီအနုတ္တိယဓာတ်ခံတွေကကင်းဖို့ပြီးတည်နေကြတာဖြစ်ပါလေ။ကဲအဲ့ဒီသုတိစိတ်ကြပြီးဒီဘက်မှာမိခင်ရဲ့ဝန်ထဲမှာကလလရည်ကြည်လို့ခေါ်တဲ့ပရိသေတတိစအခိုက်လေးကိုရောက်ရှိပြီ။အဲ့ဒါလိုရရှိတဲ့အချိန်လေးမှာပရိသေတနံယုတ်တွေဖြစ်ကြပြီ။အဲ့ဒါလိုပရိသေတနံယုတ်ဖြစ်နေတဲ့အချိန်မှာလည်းပဲဒီအနုတ္တိယကိလေသာတွေဟာကင်းဖို့ပြီးနေကြတယ်။မိခင်ဝန်ထဲမှာ9လ၊8လ၊9လ၊10လဒီလိုနေထိုင်နေရတဲ့ကာလမှာလည်းဒီအနုတ္တိယကိလေသာတွေဟာကိန်းဖို့ပြီးတော့ပါလာကြပြီးအငုတ်တအဖြစ်နဲ့တည်ရှိနေကြတာဖြစ်ပါလေ။လူမမယ်ကလေးငယ်လေးတယောက်သမီးဖြစ်စေသားဖြစ်စေပေါ့မွေးဖွားလာကြပြီ။ဒီလိုမွေးဖွားလာတဲ့အချိန်မှလည်းပဲနုတ္တိယကိလေသာတက်ခံတွေကအငုတ်တအဖြစ်နဲ့ကိန်းဖို့ပြီးတည်နေကြတာဖြစ်ပါလေ။ဒီနေ့မိမိတို့အသက်ရွယ်တွေကြီးရင်လို့ကောင်းမှုကုသိုလ်တွေကိုပဲလွတ်လို့မကောင်းမှုအကုသိုလ်တွေကိုပဲလွတ်လို့ဒီလိုအချိန်မှလည်းပဲမိမိတို့ရဲ့ယုံနံတန်တန်အစင်မှအနုတ္တိယကိလေသာတွေကကိန်းဖို့ပြေကြတာဖြစ်ပါလေ။ဒီလိုအနုတ္တိယကိလေသာတွေဟာကိန့်ဖို့ပြီးနေတဲ့အစ်စင်မှာကိုတော့အနုတ္တိယကိလေသာလို့ပဲခေါ်နိုင်ပြီးတော့လျှောက်ပတ်တဲ့အကြောင်းကိုရရှိပြီးမိမိတို့အနေနဲ့နှစ်သက်ပွဲအာယံတစ်ခုကိုတွေ့တဲ့အခါမှာဒီအာယံကိုအကြောင်းပြုပြီးမိမိတို့ရဲ့ဆံရဆံရဒွါရမှာလာပြီးတိုက်ခတ်တယ်။အဲ့လိုတိုက်ခတ်တဲ့အကြံများမိမိတို့ကလည်းပဲနှလုံးသွင်းပါသွားပြီးတိတ်လိုချင်တဲ့စိတ်တွေဖြစ်လာပြီးဆိုရင်တော့အနုတ္တိယကိလေသာအဖြစ်နဲ့ကိန်းဖို့ပြီးတော့ငုတ်ရှိုးပြီးနေတဲ့ဒီအနုတ္တိယကိလေသာကဘာဖြစ်လာလဲ။ခေါင်းထောင်ပြီးထွက်လာတယ်။ဘယ်လိုဖြစ်လာလဲ။မိမိရဲ့စိတ်မှာလောဘတရားတွေလိုချင်တဲ့လောဘတဏှာတွေကမိမိတို့ရဲ့စိတ်မှာဖြစ်ပေါ်လာကြပြီ။ဒီလိုဖြစ်ပေါ်လာတာကိုမိမိတို့ကမသိလိုက်ဘူး။ဘယ်လိုသိသလဲ။ငါရဲ့လောဘလို့သဘောပေါက်တယ်။တကယ်တော့ပြန်ကြည့်လိုက်ဒီယုံနဲ့တန်တဲ့အစင်မှာအနုတ္တိယကိလေသာဖြစ်နေကိန်းဖို့နေတဲ့ဒီအနုတ္တိယကိလေသာကလျှောက်ပတ်တဲ့အာယုံနဲ့ဒွါယနဲ့တိုက်ဆိုင်မိပြီးနှလုံးသွင်းမှားသားပြီးဆိုရင်ပြိယုဌာနကိလေသာလို့ခေါ်တဲ့ထကြတဲ့အစင်ကိုသူကသူ့ဟာသူဖြစ်ပေါ်လာနိုင်တဲ့သဘောမရှိနေဘူးလားရှိနေတယ်ဒါဆိုရင်ငါလောဘလို့ပြောလို့ရလားမရဘူးဒါမိမိနဲ့မသက်ဆိုင်ပါဘူးနော်ဒါအနုတ္တိယကိလေသာရဲ့ခြေလှယ်မှုကိုခံရတယ်ကိလေသာရဲ့ကြုံပြုမှုကိုခံရတဲ့ကိုကိုဒီသားလည်းငါတို့ဖြစ်ကြတယ်လို့ဒီနေ့နားလည်လိုက်ကြပါငါဒေါသလို့မိမိကနေခံယူလိုက်မယ်ငါလောဘလို့ခံယူလိုက်ရင်တော့တိတ်အာမကြီးသွားဘူးလားအာကြီးသွားပြီလိုချင်တာကိုရအောင်ကြိုးစားတော့မယ်ကြိတ်ချေပြစ်မယ်ဆိုတဲ့ဒေါသတရားကလည်းရအောင်ကိုကြိတ်ချေဖို့ရန်ကိုမိမိတို့ကကြိုးစားဖြစ်သွားမယ်အဲ့လိုကြိုးစားဖြစ်သွားရင်တော့လွန်ကျူးပြီးကျင့်တယ်ဆိုတဲ့ဝိတိတ်ကမအဆင့်ကိုပြောင်းလဲပြီးတော့လွန်ကျူးသွားပြီရောက်ရှိသွားပြီအဲ့ဒီခါမှာဝိတိတ်ကမကိလေသာအဆင့်ကိုရောက်ရှိသွားပါလေအဲ့တော့ဒီနေ့ဟောနေတဲ့တရားထဲမှာလွန်ကျုံတဲ့ဘဝဆိုတဲ့တရားဒေသနာတွေကိုဟောတဲ့အပိုင်းမှာ กายกรรมสังเจมุวจีกรรมสังเจมุมโนกรรมสังเจมุสุเดดิโลอกุโตกันတွေကိုပြုจิมิเถสุราကอนุติยกิเลสအဆင့်ကနေပြီးတော့ปริยุฐานะกิเลสအဆင့်ကိုဥษาပြောင်းလေပြီးတော့မှวิไตกมะกิเลสအဆင့်လို့ခေါ်တဲ့ထကြွပြီးတော့လွန်ကျူးတဲ့အဆင့်ကိုရောက်ရှိသွားတယ်လို့ပြောရမှာဖြစ်တယ်။ဒါကြောင့်မို့ကာယဒုစရိုက်ဝစီဒုစရိုက်ကိုပြုကျင့်နေတဲ့ပုဂ္ဂိုလ်တွေဟာအနုတ္တိကိလေသာအဆင့်ကနေပြိယုဌာနကိလေသာလို့ခေါ်တဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့အချောင်းချင်းရာကိုတတိဓမ္မစဉ်ဉာဏ်ရှင်ပြီးတော့ချိုးနှိမ်မှုမပြုတ်လိုက်နိုင်တဲ့အတွက်ကြောင့်မို့လွန်ကျူးပြီးတော့ကျင့်တဲ့အထိကိုအကုသိုလ်တရားတွေကိုပြုတ်သွားဖြစ်ကြတာပဲဖြစ်တယ်ဒါကြောင့်မို့မိမိတို့အနေနဲ့ဒီလိုကာယတုစေဝစီတုစေမနောတုစေလို့ခေါ်တဲ့မလုံးဂျုံတဲ့ဘဝကိုတွန်းပို့ပေးနိုင်တဲ့မလုံးဂျုံတဲ့အဆောက်ရှောက်ရှိနေတဲ့ဘဝကိုတွန်းပို့ပေးနိုင်တဲ့ကံတွေကိုဖြစ်ပေါ်အောင်ပြုပြင်ပေးနေတဲ့ဒီအနုတ္တိယကိလေသာတွေကိုမိမိတို့ရဲ့ယုံနံတဏ္ဏအစင်မှာဖြစ်ပေါ်လာနေတဲ့အချိန်ကလေးမှာတတိတမစဉ်ဉာဏ်ရှင်ပြီးတော့ချိုးနှိမ်လိုက်နိုင်မယ်ဆိုရင်တော့အကုသိုလ်ကံတွေကိုလည်းရင်းစရဲနဲ့ပြုဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါတော့မလားမဖြစ်နိုင်တော့ဘူးဒါဆိုရင်မိမိတို့ဟာဒီဘဝမှာလည်းလုံခြုံတဲ့အဆောက်အအုံကိုရတဲ့တလောက်ရမယ်တန်တရာခီးမှာလည်းလုံခြုံတဲ့အဆောက်အအုံကိုရပြီးတော့တဘဝတဲ့တဘဝတစားတဲ့တစားမြင့်တဲ့မြင့်တဲ့ပုဂ္ဂိုလ်တွေမဖြစ်လာနိုင်ဘူးလားဖြစ်လာနိုင်ကြမှာဖြစ်တယ်ဒါကြောင့်မို့ကာယကံဝစီကံမနောကံမစင်ကြယ်မှုကိုတနည်းပြောမယ်ဆိုရင်တော့ဘယ်လိုပုဂ္ဂိုလ်မျိုးမှာဒီလိုကာယကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုတွေမနောကံမစင်ကြယ်မှုတွေအားဖြစ်ပေါ်လာသလဲအဓိကအားဖြင့်တော့မနောကံမှာဖြစ်ပေါ်တဲ့အကြောင်းအချင်းရာအထောက်ပံ့ကြောက်တာလင်ကာယကံမှုဝစီကံမှုဆိုတဲ့လွန်ကျူးမှုအဆင့်ကိုရောက်ရှိကြတာဖြစ်ပါတယ်ဒီလိုမျိုးအနုတ္တိယကိလေသာတွေမိမိတို့ရဲ့ယုံနံတန်တန်အဆင့်မှာဖြစ်ပေါ်လာတာကိုဖြစ်ပေါ်လာမှန်းသိအောင်မြတ်စွာဘုရားရှင်ကတတိတမစဉ်ဉာဏ်ရှင်ပြီးတော့ချိုးနှိမ်ဖို့ကုသိုလ်တရားတွေဖြစ်ပေါ်စေဖို့ရန်အတွက်ပေရှားစီလိုတဲ့ဆန္ဒတရှိပါတယ်။ဒါကြောင့်လေမြတ်စွာဘုရားရှင်က"ဟိုအင်္ဂုတ္တရနိကေမသစိတ်တဝဲ"ဆိုတာရှိတယ်။ဓတကနိဗ္ဗာန်မှာလာရှိတယ်ပေါ့လေ။အဲ့ဒီသစိတ်တဝဲမှာသစိတ်တတုတ်တန်ဆိုပြီးမြတ်စွာဘုရားရှင်ဟောထားတဲ့တရားဒေသနာလေးတစ်ပုဒ်ရှိပါတယ်။ဒီဒေသနာမှာမြတ်စွာဘုရားရှင်ဗာမိတယ်လေ။နောစေဘိက္ခုဝေဘိက္ခုပရစေတပိယာယကုသလောဟောတိအထာသစေတပိယာယကုသလောဘဝိတာမိတိဧဝဟိဝောဘိက္ခုဝေသိခိတပံမြတ်စွာဘုရားဆိုကြင်တာကတော့จิตယံတုသူတို့ဘာစိတ်ဖြစ်ဘုံ၌မကြွန့်ကျင်တဲ့သူတွေဖြစ်ခြင်းလည်းဖြစ်ကြပါစေမိမိစိတ်ဖြစ်ပုံ၌ကြံ့ကျင်သူတွေဖြစ်အောင်ကြင်ကြံကြိုးကိုအားထုတ်ကြစမ်းပါလို့မြတ်စွာဘုရားရှင်တိုက်တွန်းထားပါတယ်။ဘာပြောတယ်လဲ။သူတို့ဘာစိတ်မှာဘာတွေဖြစ်ပေါ်နေတယ်ဆိုတာကိုမကြံ့ကျင်တဲ့သူတွေဖြစ်ကျင်လည်းဖြစ်ကြပါစေ။မိမိစိတ်မှာဘာဖြစ်ပေါ်လာတယ်ဆိုတာကိုတော့မိမိသိအောင်ကြင်ကြံကြိုးကိုအားထုတ်ကြစမ်းပါတဲ့။မိမိစိတ်မှာဘာဖြစ်တယ်ဆိုတာကိုမိမိကိုယ်တိုင်သိဖို့မလိုဘူးလား။လိုတယ်။ဒီနေ့အကုသိုလ်ကံတွေလွန်ကျူးမိတဲ့ပုဂ္ဂိုလ်တိုင်းကိုကြည့်လိုက်လို့ရှိရင်မိမိစိတ်မှာဖြစ်ပေါ်လာတဲ့အကုသိုလ်တရားတွေကိုမိမိစိတ်မှာဘာဖြစ်နေပြီလဲဆိုတာမိမိရဲ့စိတ်ဖြစ်ပုံကိုမကြမ်းကြင်တဲ့အတွက်ကြောင့်မဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မြတ်စွာဘုရားရှင်ကသူတို့ဘာစိတ်ဖြစ်ပုံမှာမကြမ်းကြင်ရင်လဲနေပါစေမိမိစိတ်ဖြစ်ပုံ၌ကြမ်းကြင်အောင်တော့ကြိုးစားကြစမ်းပါတဲ့ဒီလိုမြတ်စွာဘုရားရှင်ကနေမိတော်မူပါတယ်နော်တခါမြတ်စွာဘုရားကဆက်ပြီးမိတယ်လေစေတယံတို့မိမိရဲ့စိတ်မှာအခါများစွာအဘိဇ္ဇာလို့ခေါ်တဲ့လောဘတရားတွေကများစွာဖြစ်ပြီးတော့နေသလားဒါမှမဟုတ်ဘိဇ္ဇာတရားတွေမိမိတို့ရဲ့ယုံနံတန်တန်အစင်မှာများစွာမဖြစ်ပဲနေသလားဒါလေးကိုမိမိတို့သိအောင်ကြိုးစားပါမိမိတို့ရဲ့စိတ်ဟာဖောက်ပြန်ပြီးတော့နေသလားခါများစွာမိမိတို့ရဲ့စိတ်ဟာဖောက်ပြန်နေတဲ့စိတ်ဓာတ်တွေဖြစ်ပေါ်နေသလားဒါမှမဟုတ်အခါများစွာဖောက်ပြန်ပြီးမနေပဲရှိနေတဲ့စိတ်များဖြစ်နေကြသလားဒါကိုသိအောင်ကြိုးစားကြစမ်းပါဒ မိမိတို့ရဲ့စိတ်မှာပြင်းရည်ခြင်းလို့ခေါ်တဲ့ဌိနမိတ္တတရားတွေကထိစပ်နေပြီလားများစွာဖြစ်နေသလားဒါမှမဟုတ်လို့ရှိရင်မိမိတို့မှာဌိနမိတ္တတွေကထိစပ်မှုခံနေရဘူးလားများစွာမဖြစ်နေဘူးလားဒါလည်းသိအောင်ကြိုးစားပါမိမိတို့မှာပြန့်နေတဲ့စိတ်တွေယုံမှန်တန်တရားဖြစ်နေတဲ့စိတ်တွေများစွာဖြစ်နေသလားများစွာမဖြစ်နေဘူးလားဒါကိုလည်းသိအောင်ကြိုးစားပါမိမိတို့ရဲ့စိတ်မှာသူတစ်ပါးကိုအမြတ်ထွက်နေတဲ့ဒေါသစိတ်တွေသင်္ချာဖြစ်နေလားညစွာဖြစ်နေသလားဒါမှမဟုတ်မိမိတို့မှာသူတစ်ပါးအပေါ်မှာအမြတ်ထွက်နေတဲ့စိတ်တွေဟာညစွာမဖြစ်ပဲရှိနေကြသလားဒါကိုလည်းသိအောင်ကြိုးစားပါမိမိတို့ရဲ့စိတ်တွေဟာညံ့နှံ့နေကြသလားဒါမှမဟုတ်မိမိတို့ရဲ့စိတ်တွေဟာမညံ့နှံ့ပဲရှိကြပါရဲ့လားဒါကိုလည်းသိအောင်ကြိုးစားစီခြင်းတယ်မိမိတို့ရဲ့ကိုယ်ဟာပင်ပန်းခြင်းလွန်စွာရှိနေသလားဒါကိုလည်းသိအောင်ကြိုးစားစီခြင်းတယ်ဒါမှမဟုတ်လို့ရှိရင်ကိုပင်ပန်းခြင်းမရှိဘဲနေကြသလားဒါကိုလည်းသိအောင်ကြိုးစားပါမိမိတို့ရဲ့စိတ်ဟာမတည်ကြည်တဲ့စိတ်အဖြစ်နဲ့အနေအံအများစွာဖြစ်နေသလားဒါမှမဟုတ်တည်ကြည်တဲ့စိတ်ရှိနေသလားဒါကိုသိအောင်ကြိုးစားကြစမ်းပါဒီလိုမြတ်စွာဘုရားရှင်ကနေဆက်ပြီးမိတော်မူရဲ့ဒီလိုမိတော်မူတဲ့နေရာမှာမြတ်စွာဘုရားရှင်ဥပမာလေးတစ်ခုနဲ့ပြောထားတယ်လောကမှာငြိမ်ရွယ်နှုတ်ပြိုတဲ့အမျိုးသမီးငယ်တွေအမျိုးသားငယ်တွေရှိကြတယ်ဒီငယ်ရွယ်နှုတ်ပြောတဲ့အမျိုးသမီးငယ်အမျိုးသားငယ်လေးတွေဟာအလှတန်းစားဆင်တတ်တဲ့သဘာဝရှိကြတယ်။မိမိတို့ရဲ့မျက်နာကိုအလှတန်းစားဆင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကြီးမုံမှန်ပြင်ရဲ့အရှိန်မှာရပ်လိုက်ကြပြီ။ရပ်ပြီးတဲ့အခါမှာမိမိတို့ရဲ့မျက်နာကိုကြီးမုံမှန်ပြင်မှာကြည့်ပြီ။မိမိတို့ရဲ့မျက်နာမှာအညစ်အကြေးတွေ၊နှဲ့ကြောက်တွေစတဲ့အညစ်အကြေးတွေရှိနေတယ်ဆိုဩငါတို့ရဲ့မျက်နာမှာအညစ်အကြေးမှဲ့ချောက်တွေနဲ့ဆုံးထင်ပြီးနေပါပေါ့လားဒီလိုစိတ်ထဲမှာဖြစ်တယ်ဒီလိုစိတ်တွေဖြစ်ပြီးဒီလောက်နဲ့ရက်သွားသလားမရကြဘူးမိမိတို့ရဲ့ရူပကာယကိုတော့တိတ်ကိုလှပစေခြင်းနဲ့မိမိရူပကာယကိုမြင်တွေ့တဲ့ပုဂ္ဂိုလ်တွေကိုလည်းလှလှပပတော့မြင်စေခြင်းနဲ့ဒီလိုမြင်စေခြင်းတော့ဘာလို့တလဲမိမိညနာရိပ်မှာထင်နေတဲ့မှဲ့ချောက်တွေအညစ်အကြေးတွေကိုပယ်ရှားပစ်မယ်ဆိုတဲ့လုံးလဝိရိယကိုပြုကြတယ်အဲ့ဒီလိုပြုတဲ့နေရာမှာမိမိတို့ရဲ့ရုပ်အစင်းကိုလှပစင်ကြယ်အောင်ဖြူစင်အောင်လုပ်ကြတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါပေမဲ့မိမိတို့ရဲ့စိတ်မှာလောဘတရားတွေဖြစ်လာပြီဒေါသတရားတွေဖြစ်လာပြီမောဟတရားတွေဖြစ်လာပြီမာနဣဿာမိစရိယတရားတွေကထင်ရှားဖြစ်လာပြီဆိုတဲ့အခါမှာမတိလိုက်မတိပါတာပဲနေပြီးတော့စင်ကြယ်အောင်တုတ်တင်ရှင်းလင်းမယ်ဆိုတဲ့စိတ်ဓာတ်ရှိလာတဲ့ပုဂ္ဂိုလ်ကြီးဘယ်လောက်များရှိသလဲအလွန်အလွန်လေးနော်တကယ်တော့ရုပ်ရည်ချုံမောလှပခြင်းဆိုတာကတန်ဖိုးရှိလာတဲ့အရာတစ်ခုတော့မဟုတ်ဘူးဦးစင်းဆိုလိုတာကတော့မိမိရဲ့ရုပ်နာတဏ္ဍာန်အစင်မှာထကြပြီးဖြစ်ပေါ်လာတတ်တဲ့လောဘဒေါသမောဟတရားစိုးတွေကအပင်လီးပုံကိုပြစ်ချနိုင်တဲ့လက်နဲ့ကောင်းတွေဖြစ်တဲ့အတွက်ကြောင့်မိမိတို့ရဲ့မျက်နာမှာရှိတဲ့အညစ်အကြေးတွေကိုမိမိတို့ကစင်ကြယ်ဖို့ရန်ကြိုးစားဖို့ရန်စိတ်ကူးဆန္ဒတွေလွန်စွာရှိကြတယ်ဆိုရင်ဒီရုပ်ချုံမောလှပတဲ့အတွက်ကြောင့်သူပ္ပိပုံကိုမရောက်နိုင်ပါဘူးဒီရုပ်ရည်ချုံမောလှပခြင်းတည်းဟူသောအကြောင်းကြောင့်အကျိုးတရားဆိုတာကပြစ္ဆုတ်ကံကာလလောက်မှာတော့အနည်းငယ်ရရှိနိုင်ပေမယ့်ဒီလောဘဒေါသမောဟဆိုတဲ့မိမိတို့စိတ်မှာဖြစ်ပေါ်လာတဲ့အကုသိုလ်တရားစိုးတွေကိုမိမိတို့ကပင်ရှားဖို့ရန်မကြိုးစားလိုက်ဘူးဆိုလို့ရှိရင်တော့ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုကျင့်တဲ့ပုဂ္ဂိုလ်ဒီအဖြစ်ကိုတလှမ်းသွားကြမှာဖြစ်တဲ့အတွက်ကြောင့်အပယ်လေးဘုံဆိုတဲ့ဒုက္ခတိဘုံကိုပို့ဆောင်ပေးနိုင်တဲ့ကံတွေဖြစ်နိုင်တဲ့အတွက်ကြောင့်မိမိတို့ရဲ့မျက်နာရိပ်မှာဆုံးထင်းနေတဲ့အညစ်အကြေးတွေမှဲ့ချောက်တွေကိုမိမိတို့ပေရှားဖို့ရန်ကြိုးစားကြသလိုပဲအဲ့ဒီထက်အလွန်မိမိရဲ့စိတ်မှာဖြစ်ပေါ်နေတဲ့အကုသိုလ်လောဘတရားစုတွေဒေါသတရားစုတွေမောဟတရားစုတွေကိုပေရှားဖို့ရန်ကြိုးစားဖို့မကောင်းဘူးလားကောင်းတယ်ဒါပို့ပြီးတော့တတိသံသင်းဉာဏ်ရှင်ပြီးတော့မိမိတို့တွေနဲ့ကြိုးစားဖို့ကတော့ပို့ပြီးတော့ကောင်းတယ်နော်တကယ်လို့မိမိတို့အနေနဲ့မကြိုးစားနိုင်ဘူးဆိုရင်ဘာဖြစ်မလဲမဆောက်ရှောက်အပ်တဲ့ဘဝလုံခြုံတဲ့အဆောက်ရှောက်မရှိတဲ့ဘဝလုံခြုံတဲ့ဘဝမရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားကြလိမ့်မယ်ဒါလေးကိုမိမိတို့အနေနဲ့ပေါ့လေ မိမိတို့ဟာမိမိတို့ဘဝကိုပြုပြင်ပြောင်းလဲနိုင်တဲ့ပုဂ္ဂိုလ်တွေပါတဘဝတဲ့တဘဝနေတဲ့တဲ့နေအောင်လုပ်ခြင်းတယ်ဆိုရင်လည်းလုပ်ခွင့်ရှိတယ်တဘဝတဲ့တဘဝမြင့်တဲ့တဲ့မြင့်အောင်ကိုလုပ်ခြင်းတယ်ဆိုရင်လည်းလုပ်ခွင့်ကရှိနေတယ်မိမိတို့ကတော့ရွေးချယ်ရမယ်သဘောရှိပါတယ်မိမိတို့ရွေးချယ်တဲ့လမ်းကြောင်းကမှားသွားပြီဆိုရင်တော့အဆောက်အအုံကင်းမဲ့တဲ့ဘဝလုံခြုံတဲ့အဆောက်အအုံမရှိတဲ့ဘဝလုံခြုံတဲ့ဘဝကိုမပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလိမ့်မယ်။ဒါကိုပို့ပြီးသဘောပေါက်ရအောင်ပေါ့လေ။ဒီတရားတော်ကိုရှောက်ထားခဲ့တဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ရင်သာဝတိဒီကိုအုတ်ချုပ်မြင်လို့နေတဲ့ဗတိန္ဒတိကောသလမြင်းကြီးကလည်းရှောက်ထားခဲ့တဲ့တရားစကားတော်ပဲဖြစ်ပါလေ။ခုဥစဉ်ဆက်ပြီးတော့ပြောမယ်တရားစကားဟာလည်းပဲဗတိန္ဒတိကောသလမင်းကြီးကိုအကြောင်းပြုပြီးဆက်ဆက်ပြီးဖြစ်ပေါ်လာတဲ့မြတ်စွာဘုရားရှင်တတ်တော်ထင်ရှားရှိတဲ့အချိန်မှဖြစ်ပေါ်ခဲ့တဲ့အကြောင်းအရာတစ်ခုပဲဖြစ်ပါလေ။တချိန်မှဗတိန္ဒတိကောသလမင်းကြီးဟာမြတ်စွာဘုရားရဲ့စေတော်မျိုးတော်တွေလို့ခေါ်ရမယ်။ဒါကီဝင်မင်းမျိုးတို့အုတ်ချုပ်မင်းလို့တဲ့ကပိလဘုနေပြည်တော်ကိုကပိလဘုတိုင်းပြည်ကိုမိမိဇံကိုတာဂီဝင်မင်းသမီးအမျိုးသမီးတူဦးကိုဆက်သဖို့ရန်အတွက်အကြောင်းကြားလိုက်တယ်။ဘာကြောင့်အကြောင်းကြားလိုက်တယ်လဲ။တာဂီဝင်မင်းမျိုးကနေပြီးတော့တောထွက်ရဟန်းပြုလာတဲ့မြတ်စွာဘုရားရှင်ရဲ့သားတော်တွေဖြစ်တဲ့ရဟန်းတန်ဃာတော်တွေနဲ့ယင်းဤကျွမ်းဝင်လို့တဲ့ဆန္ဒရှိနေတယ်။ဒီလိုယင်းဤကျွမ်းဝင်လို့တဲ့ဆန္ဒရှိနေတော့တာဂီဝင်မင်းမျိုးထက်ကတာဂီဝင်မင်းသမီးတူဦးနဲ့လက်ဆက်လိုက်လို့ရှိရင်တော့ငါမင်းကြီးဟာတာဂီဝင်မင်းမျိုးတွေနဲ့အမျိုးတော်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ယန်တန်ဃာတော်တွေဟာငါပေါ်မှာပို့ပြီးတော့အကျွမ်းဝင်ကြလိမ့်မယ်။ငါရဲ့နန်းတော်ကိုလည်းမပြတ်လာကြလိမ့်မယ်လို့ဒီလိုအယူဆရှိတယ်။တာဂီဝင်မင်းတို့ရဲ့ဓလိထုံးစံကတော့မိမိတို့ရဲ့တာဂီဝင်မင်းမျိုးအစ်စ်တွေကိုတော့သူတစ်ပါးအမျိုးမျိုးနဲ့လက်ဆက်ပြီးတော့ထိမှန်ခြင်းဆိုတာကထုံးစံမရှိဘူး။ဒါပေမဲ့လေသောဝတိပြည်ကိုအုတ်ချုပ်မင်းလို့တဲ့ဂေါတလမင်းကြီးဆိုတာကအင်မတန်အင်အားကောင်းတဲ့တိုင်းပြည်ကိုအုတ်ချုပ်နေတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်။ဗိဒ္ဓအဆောက်ရှောက်လို့ခေါ်တဲ့စင်တ္တမြင့်တ္တယထာတ္တခြေသူရဲ့တ္တတွေကအလွန်တရာအားကောင်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်တကယ်လို့မဆက်သခဲ့ဘူးဆိုလို့ရှိရင်တော့အမျော်လင့်အပ်တဲ့ဒုက္ခများစွာအနိဋ္ဌာယုံတွေကဖြစ်ပေါ်လာနေတယ်ဆိုတာကိုသူတို့သဘောပေါက်ပြီ။ပုတ်တဲ့အခါဘာလို့လဲ။မြတ်စွာဘုရားရှင်နဲ့ညီကိုဝန်ခွဲတော်တဲ့မဟာနန်းမင်းကြီးနဲ့ဂျုံမတူဦးကနေပေါက်ခွာလာတဲ့ဝါဒဘခတိယာဆိုတဲ့မျိုးသမီးလေးတူရှိပြီဒီမျိုးသမီးလေးကအလွန်တရာမှရုပ်ရည်ချောမောလှပါတယ်ဒီမျိုးသမီးလေးကိုဒါဂီဝင်မင်းသမီးလေးပါဆိုပြီးတော့ဒါဂီဝင်မင်းတွေကကောသလမင်းကြီးကိုဆက်တားလိုက်ပြီကောသလမင်းကြီးလည်းဒါဂီဝင်မင်းသမီးချောချောလှလှကလေးကိုရပြီဆိုတော့သိပန်းသာသွားပြီဒီလိုနဲ့တန်းတယောက်ထွန်ကားခဲ့ပါတယ်ဒီသားကိုဝိတ္တူပမင်းသားလို့နာမည်တက်လိုက်ပါတယ်တခြင်းအရေရောက်လာတဲ့အခါမှာမိမိရဲ့ဘိုးတော်ဖြစ်တဲ့မာနာမင်းကြီးနဲ့တကွာတာဂီဝင်မင်းမျိုးတို့ကိုတွားရောက်ပြီးဂါရဝပြုချင်တဲ့ဇန္တာကြီးဖြစ်ပေါ်လာပြီဝိတ္တူပမင်းသားရဲ့မိခင်ဖြစ်တဲ့ဝါသဘခတိယာကမိမိသည်ဂျွန်မတ်ဝမ်မာဖြစ်ပြီးတော့ဝေးဖွာလာတဲ့ကျွန်မသမီးသာဖြစ်တယ်ဆိုတာမိမိကိုယ်ကိုမိမိတော့သိနေပြီတကယ်လို့ဝိတ္တူပမင်းသားဒါဂီဝင်မင်းတို့နေထိုင်တဲ့ကပိလဝုပြည်ကိုသွားခင်ရင်တော့ဒါဂီဝင်မင်းမျိုးတွေကအမျိုးမှန်အင်မတန်မှခက်ထန်ကြတယ်တကယ်လို့အမျက်မှန်ခက်ထန်ပြီးတော့မဖွယ်မရာပြုကျင့်လိုက်ကြမယ်ဆိုရင်တော့မဖြစ်တဲ့မဖြစ်တတ်တဲ့အရာတွေတော့ဖြစ်လာတော့မယ်လို့ဒီလိုသဘောပေါက်နေတယ်ဒီလိုသဘောပေါက်တဲ့အခါကျတော့မသွားစီခြင်းဘူးဒါပေမဲ့ထက်ခါတက်ကတောင်းဆိုလာတဲ့အခါကျတော့ဤခင်ပြတဲ့ဝါသဘကတ္တိယအမျိုးသမီးလည်းပဲခွင့်ပြုလိုက်ရတယ်။ဝိတ္တူပမင်းသားဒါဂီဝင်မင်းတို့ရှိရာဒေသကိုသွားတော့မယ်ဆိုတာသိတဲ့အခါကျတော့ဝါသဘကတ္တိယအမျိုးသမီးလည်းပဲဒါဂီဝင်မင်းတို့ထံကိုကြိုတင်ပြီးအကြောင်းကြားနေတယ်။မိမိရဲ့သားတော်ဖြစ်တဲ့ဝိတ္တူပမင်းသားဒါဂီဝင်မင်းတို့ကိုဂါရဝပြုဖို့ရလာမှာဖြစ်ပါတယ်။ဒုက္ခမှာအမျက်မှန်ထွက်ပြီးတော့မဖွယ်မရာအပြုတ်မှုများကိုမပြုကျင့်ကြပါနဲ့ဆိုပြီးဒ ောင်းပန်လျှောက်ထားလိုက်ပါတယ်ကြိုတင်ပြီးတော့ဒါကိုအတိပေးလျှောက်ထားလိုက်တယ်ကဲဒီလိုနဲ့မိတူတူပါမြန်သားလဲတာကဝင်မင်းတို့နေထိုင်ရာကပိလဘုအရင်ပြီးတော့ကိုရောက်ပြီးရောက်တဲ့အခါမှာသူမရောက်ခင်လေးမှာပဲတာကဝင်မင်းသားတွေကဘာလို့ထားကြတယ်လဲမိတူတူပါမင်းသားကအဲ့ဒီအချိန်မှာ16နှစ်အရွယ်ရှိနေပြီလူလင်ငယ်လေးဖြစ်နေပြီမိတူတူပါမင်းသားတဲ့ငယ်ရည်တဲ့ပုဂ္ဂိုလ်မှန်သမျှကိုတော့တာကဝင်မင်းမှန်သမျှကိုတော့အစွန်ပြားကြတဲ့ဒေသကိုပို့လွှတ်ထားလိုက်ကြတယ်။ကြံရှိနေတဲ့ပုဂ္ဂိုလ်တွေကဝိတ္တူပမင်းသားတဲ့အသက်ရွယ်ကြီးရင်နေတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်ဝိတ္တူပမင်းသားရောက်ရှိတဲ့အခါမှာအလုံးကိုပဲမိမိကိုယ်တိုင်ကဂါရဝပြုရှိခိုးပြီးတော့အလုံးကိုဒီလိုအပြုမူကိုပဲပြုခဲ့ရတယ်။ကြီးကျယ်တဲ့အခမ်းအနားတွေနဲ့လက်ဘူဇောတက်ကာယမှုကိုပြုတာကတော့အမှန်ပါပဲ။ချင်းချင်းငငနဲ့ပဲအလုံးကကြိုးဆိုပြီးတော့ဧကခံတယ်။ဒါပေမဲ့မိမိကိုရှ िख ိုးဂါရဝပြုမဲ့ပုဂ္ဂိုလ်ကိုမတွေ့တဲ့အခါကျတော့မေးလိုက်တယ်။မိမိကိုရှ िख ိုးမဲ့မိမိကိုဂါရဝပြုမဲ့ပုဂ္ဂိုလ်ကြီးမရှိကြဘူးလား။ဒီလိုမေးလိုက်တဲ့အခါကျတော့ငင်ရဲတဲ့တာကင်မင်းသားကြီးကအစွန်ပြားကြတဲ့ဒေသကိုသွားနေကြလို့ပါခွဲဆိုပြီးတော့ပြန်လည်ပြီးတော့မိကြပါတယ်။ဒီဒီဖြစ်ရကလေးကြည့်လိုက်ရင်တော့ကောင်းကောင်းမွန်မွန်နဲ့အကြီးအကျယ်ကျိုးစိုးဧကံကြတဲ့အတွက်ဝမ်းသာစရာဖြစ်ရကလေးတစ်ခုပါပဲ။ဒီလူပမင်းသားဟာတာကဝင်မင်းတို့နေထိုင်တဲ့ဒေသမှာနှစ်ရက်ခန့်နေထိုင်ပြီးတော့မိမိတိုင်းပြည်ဖြစ်တဲ့သာဝတိတိုင်းပြည်ကိုပြန်လာပြီ။အဲ့လိုပြန်လာပြီးတဲ့နောက်မှာဝိဇူပမင်းသားရဲ့မင်းခစားယောက်ျားလို့ခေါ်တဲ့ပုဂ္ဂိုလ်တစ်ယောက်ကမိမိရဲ့လက်နဲ့ဝိတ္တူပမင်းသားတို့ကတိလက်ဖို့ပြည်ကိုသွားစဉ်မှာကျိုးစိုးခဲ့တဲ့မင်းကွန်းမှာကြံရှိခဲ့တဲ့အဲ့ကြောင့်မပြန်လည်ပြီးသွားယူခဲ့တယ်။သွားယူတဲ့အခါမှာဗာမင်းကွင်းကိုတွေ့တယ်လေ။ဝိတ္တူပထိုင်ခဲ့တဲ့ထိုင်ကုန်းကိုနှုတ်ရည်နဲ့ဆင်းနေတာကိုတွေ့ပြီ။တွေ့လိုက်တဲ့အခါကျတော့ဒီဖြစ်ရက်ကိုမင်းချင်းယောက်ျားလည်းသိသိချင်သွားတယ်။ဒါနဲ့စူးစမ်းပြီ။ဂျုံမရဲ့သားထိုင်သွားတဲ့ခုံဖြစ်လို့နှုတ်ရည်နဲ့ချင်းကျဲအောင်ဆင်းနေတာပါလို့ဒီလိုသိလိုက်ပြီ။ဒီအကြောင်းကိုဝိတ္တူပမင်းသားကိုပြန်လည်ပြီးတော့အတိပေးလျှောက်ထားတဲ့အခါမှာဝိတ္တူပမင်းသားရဲ့စိတ်ထဲမှာမကံမရနိုင်တဲ့ဒေါသတွေတစ်ဖွာဖွာထကြလာပြီးအနုတ္တိယကိလေသာအဆင့်ကနေတဲ့အဆင့်ကိုရောက်သွားတယ်လေပြိယုဌာနကိလေသာလို့ခေါ်တဲ့ထကြတဲ့အဆင့်ကိုရောက်သွားပြီအဲ့ဒီအချိန်မှာဘာဖြစ်တယ်လဲမိမိကိုနှိတ်ချပြီးတော့ပြုမူဆက်ဆံတဲ့အမှုရာကိုတိလိုက်ရတဲ့အခါကျတော့လူတိုင်းဟာမိမိကိုယ်ကိုမိမိအထင်ကြီးနေတဲ့ပုဂ္ဂိုလ်တွေပါမိမိကိုယ်ကိုမိမိအထင်ကြီးလေးစားနေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့ပြောမယ်ဆိုရင်မမှန်ဘူးလားမှန်တယ်မိမိကိုယ်ကိုမိမိအထင်ကြီးလေးစားတဲ့စိတ်ဓာတ်ရှိနေတဲ့သူအချင်းချင်းတူအူကိုတူအူဒီလိုမျိုးနှိတ်ချတဲ့သဘောထားလေးနဲ့ပြုမူလိုက်မယ်ဆိုရင်ကောင်းတဲ့ရလဒ်တွေရနိုင်ပါမလားမရနိုင်ဘူးခုဒီမှာလက်တွေ့ကြည့်ဝိတ္တူပမင်းသားရဲ့အနုတ္တိယကိလေသာတွေကထကြွတဲ့ပြိယုဌာနကိလေသာဘက်ကိုပြောင်းသွားသည်ပြောင်းသွားပြီးတော့စိတ်ထဲမှာဘာဖြစ်သွားသလဲကဲဘာထိုင်ခဲ့တဲ့ထိုင်ကုန်ကိုနှုတ်ရည်နဲ့ဆေးတာကတော့ရှိပါစီတော့တစ်ချိန်ငါမင်းဖြစ်ပြီးဆိုရင်တော့တာကိဝင်မင်းသားအလုံးကိုတတ်ဖြတ်ပြီးတော့ဒီနှုတ်ရည်နဲ့ဆေးခဲ့တဲ့ထိုင်ကုန်ကိုငါတာကိဝင်မင်းသားတို့ရဲ့လက်ချောင်းသွေးနဲ့ပြန်ပြီးဆေးကြောပြစ်မယ်ဒီလိုအာဂါဒတရားကိုနှောင်ဖွဲ့ပြီးထားလိုက်ပြီအညိုတေးကိုထားလိုက်ပြီဒီအဆင့်ကိုတော့စိတ်ထဲမှာထကြွပြီးဖြစ်တဲ့ပြိယုဌာနကိလေသာအဆင့်လိုပဲခေါ်နိုင်ပါသေးတယ်နော်ကဲဒီနေ့ကျတော့အကြောင်းကိုညီညွတ်ပြီးဝိတ္တူပမင်းသားလည်းပဲသာဝတိပြည်ကိုအုပ်ချုပ်မင်းလုပ်တဲ့မင်းဖြစ်ကိုရပြီနေစဉ်က16နှစ်သားအရွယ်ကရှိခဲ့တဲ့အညိုတေးကမြင်ထဲမှာတိတ်ဤကိုအာဂါဒတရားအဖြစ်နဲ့ကင်းမှုပြီးညည်တဲ့အခါကျတော့ပြန်လဲပြီးတော့အမှတ်ရပြီ။ဒါဂီဝင်မင်းသားတွေကိုပြန်လဲပြီးတော့ချီမုန်းပစ်ဖို့ဆိုတဲ့စိတ်ဓာတ်တွေကပေါ်ထွန်းလာပြီ။ပေါ်ထွန်းတဲ့အစဉ်နဲ့ကြားလိုက်တယ်ဆိုရင်တော့တော်ပါတယ်။ဒါပေမဲ့မင်းဆိုတဲ့အာနာကိုရရှိပြီးဆိုတဲ့အခါကျတော့အညိုတေးကြီးတဲ့ပုဂ္ဂိုလ်တွေရဲ့လက်ထဲကိုအာနာစိတ်အပ်လိုက်တာကသိအန်တရယ်မများဘူးလား။များတယ်။ဝိတ္တူပမင်းကြီးပါလို့လည်းကပိလဘုပြည်ကိုစစ်အင်အားနဲ့ကိုချီတက်ပြီးချီတက်တဲ့အခါမှာသာဝတိပြည်နဲ့ကပိလဘုပြည်ရဲ့နေချမ်းလို့ခေါ်နိုင်တဲ့နေရာလေးတစ်ခုရောက်ပြီးရောက်တဲ့အခါမှာ ကပိလဝတ်နေပြည်တော်ရဲ့တိုင်းပြည်တွင်ရှိတဲ့ကျိုးတိုကျဲတဲ့အရေးအာမာတအောက်မှာနေဘူးတံကိုခံပြီးတော့မြတ်စွာဘုရားရှင်တရင်သုံးဆန္ဒတော်မူတာကိုတွေ့လိုက်ပြီတွေ့တဲ့အခါကျတော့မိမိစီးနှင်းလာတဲ့ရင်ဘော်ကဆင်းပြီးမြတ်စွာဘုရားကိုကြတော့တယ်ကြတော့ပြီးတော့မြတ်စွာဘုရားကိုလျှောက်ထားတယ်ဘယ်လိုလျှောက်ထားသလဲဘုန်းတော်ကြည်တော်မူပါပြီတော့မြတ်စွာဘုရားတပည့်တော်တို့တာဝုတိဒီဘက်တိုင်းပြည်ဘက်မှာလုံတရားအရေးအာဝါဒကောင်းတဲ့ပင်ကြောင်ပင်ကြီးတွေရှိကြပါလေတို့အရေးအာဝါဒကောင်းတဲ့ပင်ကြောင်ပင်ကြီးအောက်မှာတရင်မသုံးပါပဲလေကပိလဝတ်ဘီထဲမှာရှိတဲ့ကျိုးတိုကျဲတဲ့အရေးရှိနေတဲ့နေပူရန်ခန္ဓာရတဲ့တစ်ပင်အောက်မှာဘာကြောင့်များမြတ်စွာဘုရားရှင်တရင်သုံးစံနေတော်မူပါသလဲတို့ဒီလိုမေးမြန်းလျှောက်ထားလိုက်တဲ့အခါကျတော့မြတ်စွာဘုရားကဘယ်လိုပြန်ပြီးမိတယ်လဲမင်းကြီးအရေးတွေထဲမှာဆွေမျိုးတို့ရဲ့အရေးကအေးချမ်းလာပါလေကွယ်ဒီလိုပြန်ပြီးတော့မိပါနော်မြတ်စွာဘုရားရှင်မိတော်မူတဲ့စကားကိုအကြောင်းပြုပြီးတော့ဝိတုဘမင်းကြီးမှဘလို့နားနေသွားလဲဟောမြတ်စွာဘုရားရှင်ဟာမိမိရဲ့ဇေတော်မျိုးတော်တွေဖြစ်တဲ့ဒါဂီဝင်မင်းသားတွေကိုစောက်ရှောက်လူတွေနဲ့တူတယ်ဆိုဒီလိုနားလည်သွားပြီးတော့မိမိရဲ့တိုင်းနိုင်ငံကိုပြန်လှည့်ပြီးတော့ထွက်ခွာသွားခဲ့ပါတယ်ဒီလိုနဲ့ဒုတိယအကြိမ်ကြိုးစားပြီးဒုတိယအကြိမ်မှလည်းပဲမြတ်စွာဘုရားရှင်ကမိမိတို့ရဲ့မျိုးနွယ်တွေကိုစောက်ရှောက်တဲ့အနေနဲ့ဒီလိုပဲကျိုးတိုကျဲတဲ့အရေးအောက်မှာထိုင်ပြီးတော့နေတယ်ဒီလိုတွေ့တော့မိပြီမိတော့မြတ်စွာဘုရားရှင်ကစေမျိုးတဲ့အရေးကအလွန်အေးချမ်းပါလေကွယ်တဲ့ဒီလိုပဲဆက်ပြီးမိတဲ့အခါကျတော့ဒုတိယအကြိမ်နဲ့ဒီလိုပဲပြန်လှည့်ပြန်သွားတယ်တတိယအကြိမ်မှလည်းဒီလိုပဲဖြစ်တဲ့အခါကျတော့ဒီလိုပဲလှည့်ပြန်သွားခဲ့တယ်အာဂါဒအလွန်တရာကြီးနေတဲ့ဝိတ္တူပမင်းကြီးရဲ့စိတ်ဘေးကဘယ်လိုမှအကျိုးမပြေကြဘူးသဒ္ဒတာအကျဉ်းကြိုးစားပြီဒီလိုကြိုးစားတဲ့အခါကျတော့မြတ်စွာဘုရားရှင်လည်းမိမိရဲ့တသက်ညုဒ္ဒဉာဏ်တော်နဲ့လှမ်းကြည့်ပြီဒီကြိမ်တော့ဘယ်လိုမှမိမိရဲ့ဇေမျိုးတော်ကိုစောက်ရှောက်ဖို့ရမဖြစ်နိုင်တော့ဘူးအတိတ်ကထူထောင်ခဲ့ဘူးတဲ့ကာယကံမစင်ကြယ်မှုမနောကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုဆိုတဲ့ဒုစရိုက်တရားတွေကအကျိုးပေးဖို့ရန်အတွက်အချိန်တန်ကြပြီရင့်ကျက်ကြပြီဆိုတာကိုသိတဲ့အခါကျတော့သရုတ်ထအချိန်မြောက်မှာတော့လက်စာပြားရှင်လက်လျှော့လိုက်ပြီဝိဇိတုပမင်းကြီးလည်းပဲလက်စာပြားရှင်ကိုမတွေ့တဲ့အခါကျတော့ကပိလဝတ်ပြည်ထဲကိုဝင်ပြီးတော့မိမိရဲ့ဘိုးတော်ဖြစ်တဲ့မာနန်မင်းကြီးနဲ့အတူတကရှိနေတဲ့ပုဂ္ဂိုလ်အချို့ကိုတော့အသက်ချမ်းသာဝင်ပေးလိုက်ပြီးတော့ဂျန်တဲ့ပုဂ္ဂိုလ်ဒါဂေဝင်မင်းမျိုးမှန်သမျှကိုမွေးကားစခလေးပါမကြံကိုအကုန်လုံးကိုတတ်ဖြတ်ပြင်းလိုက်လေအမတန်မှကြောက်ဖို့ကောင်းတယ်ဒီလိုမျိုးအပြုတ်မှုကိုဇာတိကြရတဲ့ပုဂ္ဂိုလ်တွေကဘာပြောကြတယ်လဲဩဒါကိဝင်မင်းသားတွေဝိတ္တူကမင်းသားငယ်ရွယ်စဉ်ကာလကပြုကျင့်ခဲ့ဘူးတဲ့ကံကလေးကတိတ်ကိုတည်ငြိမ်လာပါတယ်မပြောပါလောက်တဲ့ဒီလိုအမှုကလေးအတွက်ဒီလောက်ထိကလေးစားစီတာကတော့မကောင်းပါဘူးဆိုတီတိုတီတိုနဲ့ပြောဆိုကြကဲဒီခါကျတော့မြတ်စွာဘုရားရှင်ရဲ့နားတော်ကိုရောက်ပြီမြတ်စွာဘုရားရှင်ရဲ့နားတော်ကိုရောက်ပြီဆိုတဲ့အခါကျတော့မြတ်စွာဘုရားရှင်ကဆက်ပြီးမိတော်မူတယ်လေရှင်သာရန်တို့ဒါဂီဝင်မင်းသားတွေအသက်ဖြတ်ခံရတယ်ဆိုတဲ့အကြောင်းကပြစ္ဆုတ်ပံကံကိုကြည့်မယ်ဆိုရင်တော့အဖြစ်တဲ့မဖြစ်ထိုက်တဲ့အမှုကြီးတစ်ခုဆိုတာတော့မှန်ပါလေသံဃိဝင်မင်းသားတွေဟာပြစ္ဆုတ်တန်ကာလမှာစင်ကြယ်တဲ့ကာယကံဝစီကံမနောကံမှုတွေကိုပြုကျင့်နေကြတဲ့ပုဂ္ဂိုလ်ကြီးဆိုတာမှန်တယ်။သို့တော်လည်းအတိတ်ဘဝတစ်ခုမှာတင်္ဂါရွာမှာသံဃိဝင်ခုသံဃိဝင်မင်းသားတွေဖြစ်တဲ့ပုဂ္ဂိုလ်တွေကတင်္ဂါရွာတစ်ခုမှာသွားပြီးလူဖြစ်ကြပြီ။လူဖြစ်တဲ့အခါမှာတစ်ချိန်မှာမြစ်ထဲမှာရှိတဲ့ငါးတွေကိုအစိတ်ခတ်ပြီးတော့တတ်မယ်ဆိုပြီးတော့အလုံးကသဘောတူညီမှုပေးပြီးတော့အစိတ်ကတပ်ဖြတ်ခဲ့တဲ့အကုသို့ကံကြီးကိုထူထောင်ခဲ့ကူးကြတယ်။ကာယကံမစင်ကြယ်မှုမနောကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုဆိုတဲ့မစင်ကြယ်မှုကိုပြုကျင့်ခဲ့ကြတယ်။အတွေ့အကြုံဒီကံကရင့်ကျက်ပြီးဖြစ်တဲ့အတွေ့အကြုံဒီဘဝမှာပြစ္ဆုတ်ပံကာလမှာစင်ကြယ်တော်ညာလေးပဲအတိတ်ကကံရဲ့အကျိုးပေးကအခွင့်သာပြီးရင့်ကျက်ပြီးဖြစ်တဲ့အတွေ့အကြုံမှုဒီလိုမျိုးမိမိကိုတတ်ဖြတ်မဲ့ပုဂ္ဂိုလ်ပေါ်လာရတာပဲမိမိကိုတတ်ဖြတ်မဲ့ပုဂ္ဂိုလ်ကိုကြိုးဆိုရင်းမိမိရဲ့ကံကပဲလုပ်လိုက်တာမဟုတ်ဘူးလားဟုတ်တယ်မိမိတို့ရဲ့ကံကပဲမိမိတို့ကိုတတ်ဖြတ်မဲ့ပုဂ္ဂိုလ်ပေါ်ထွန်းလာအောင်ကိုလမ်းဖွင့်မပေးလိုက်ဘူးလားလမ်းဖွင့်ပေးလိုက်တယ်ဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားရှင်ဟိုတနေရာမှာဓမ္မပဒမှာ ဂါထာလေးတပုဟောတာရှိတယ်နော်။ဘာပြောတယ်လဲ။အတ္တနာယိကထံပါပံအတ္တဇံအတ္တတံဘဝံ။အဘိမတတိဒုံမီတဝစီရဝတ္တမမယံမနိ။ဘာပြောတယ်လဲ။ကြောက်မှဖြစ်ပေါ်လာတဲ့စိဟဟာမိမိမိယာဖြစ်တဲ့အဲ့ဒီကြောက်ကိုပဲထင်းဖောက်ဖြစ်စည်းတဲ့ကဲ့သို့ပဲ။မိမိပြုတ်တဲ့မိမိကြောင့်ဖြစ်တဲ့မကောင်းမှုကံကပဲအဲ့ဒီကံကိုပြုတ်တဲ့လူမိုက်ကိုဖျက်ဆီးတာဖြစ်တယ်။ဘယ်သူကြောင့်ဖြစ်တယ်လို့ပြောစရာလိုသေးလား။မလိုဘူး။မိမိတို့ပြုတ်ခဲ့တဲ့ကံကိုမိမိတို့ခံကြရတာပဲ။မိမိတို့ခံရတဲ့အချိန်မှာအသိဉာဏ်ရှိတဲ့ဘဝတစ်ခုရထားရင်တော့ပြုံးပြုံးကလေးနဲ့သာခံကြပြီတော့။ဒါကြောင့်လေထပ်ပြီးတော့မတွန့်ပြန်လိုက်ကြနဲ့။တွန့်ပြန်လိုက်ရင်တော့ဒီကံကအတိတ်တခုထပ်ပြီးတော့အာကောင်းသွားလိမ့်မယ်။အနာဂတ်တန်တရားခီးမှာထပ်ပြီးတော့ဒီကံရဲ့အကျွေးတွေကိုမိမိတို့ကပြီးဆန့်ကြရမှာဖြစ်တယ်နော်။မိမိတို့အနေနဲ့ကဒီဘဝရရှိတာကကာယသူစိတ်ဝစီသူစိတ်မနောသူစိတ်လို့ခေါ်တဲ့သူစိတ်ကံတွေကိုထူထောင်ဖြစ်ဖို့ဉာဏ်အတွက်သာမိမိတို့ဘက်ကကြိုးစားဖို့လိုတယ်။မိမိတို့ဘက်ကဒီကာယသူစိတ်ဝစီသူစိတ်မနောသူစိတ်တွေကိုပြုကျင့်ဖို့ဉာဏ်အတွက်ကတော့မိမိတို့ဘက်ကညီအကျိုးစားတင်ဘူးအဲ့တော့မြတ်စွာဘုရားရှင်ခဏကသစိတ်တာဒုဒ္ဓံမှာဗာဆက်ပြီးမိတယ်လဲဆိုရင်မိမိတို့ရဲ့စိတ်မှာလောဘတရားတွေဒေါသတရားတွေဘောဟတရားတွေကများစွာမဖြစ်ပဲအနည်းငယ်မျှတာဖြစ်တယ်ဆိုတာသိကြတယ်ဆိုကြစို့မိမိတို့ရဲ့စိတ်ယုံနံတဏ္ဏစင်မှာလောဘတရားဒေါသတရားမောဟတရားအိတ်တာမိစရိယမာနတရားတွေဟာအနေငယ်မြပဲဖြစ်တယ်ဆိုတာသိတယ်ဆိုရင်အဲ့ဒီလောက်နဲ့မကျေနပ်ကြပါနဲ့ထို့ထက်အလွန်ဒီကိလေသာတရားစုတွေမိမိတို့ရဲ့ယုတ်နံတန်းနံအစဉ်ကနေပေပြက်သွားအောင်ကိုစူးစမ်းအထုကြစမ်းပါဆိုမြတ်စွာဘုရားရှင်ဆက်ပြီးတော့တိုက်တွန်းပါဒီနေ့အကုသိုလ်ကံတွေကိုပြုကျင့်ကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာအနုတ္တိယကိလေသာအစဉ်ကနေပြိယုဌာနကိလေသာကိုကြောင်းရှည်ခြင်းဆိုတာရှိတယ်ပြိယဌာနကိလေသာအဆင့်ကနေဝိတိတ်ကမအဆင့်ကိုရောက်ရှိတဲ့အခါကျမှဒါလည်းလွန်ကျူးကြတာဖြစ်ပါလေ။ဒီလိုပြီးတိတ်ကမလွန်ကျူးပြီးကျင့်တဲ့အဆင့်တည်းကိုမရောက်ရှိအောင်မိမိတို့ကဘယ်အကျင့်နဲ့မိမိတို့ကဒါကိုစောင့်ထိန်လို့ရတယ်လေ။ဆိုရင်သာသနာတော်ရဲ့အနှစ်သာရလို့ခေါ်တဲ့တိခါ၃ရက်ထဲကသီလကျင့်စဉ်ကိုဖြူစင်အောင်မိမိတို့ကဖြည့်ကျင့်လိုက်ပြီဆိုလို့ရှိရင်ကာယကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုဆိုတဲ့ဝိတိတ်ကမလွန်ကျူးပြီးကျင့်တဲ့အဆင့်ကိုမရောက်တော့ဘူးသူတဲ့တခြင်းကိုရှောင်မယ်သူဥစ္စာပစ္စည်းကိုခိုးယူခြင်းကိုရှောင်မယ်ကာမမှု၌မှားရင်းစွာကျင့်ခြင်းကိုမိမိတို့ကရှောင်ကြမယ်ဘုရားစကားပြောဆိုခြင်းကိုရှောင်မယ်ဒီဤတည်းရဲ့တောက်စားခြင်းဆိုတဲ့တောက်စားခြင်းမှုကိုရှောင်ကြမယ်ဆိုလို့ရှိရင်မိမိတို့မှာကာယကံမှုတွေဝစီကံမှုတွေမနောကံမှုတွေမစင်ကြယ်သွားနိုင်ဘူးလားစင်ကြယ်သွားနိုင်တယ်သာသနာတော်ရဲ့အနှစ်သာရလို့ခေါ်တဲ့သီလကျင့်စဉ်သီလတိတ်ခါကိုဖြည့်ကျင့်လိုက်ခြင်းဟာလုံခြုံတဲ့ဘဝကိုပို့ဆောင်ပေးနိုင်တဲ့ကာယကံဖြူစင်မှုဝစီကံဖြူစင်မှုမနောကံဖြူစင်မှုဆိုတဲ့ဖြူစင်မှုကိုမဖြစ်စေဘူးလားဖြစ်စေတယ်ဒါဆိုလို့ရှိရင်သီလကျင့်စဉ်ဟာလုံတရာမှမျက်နှိုးဖို့ကောင်းတဲ့ကျင့်စဉ်မဟုတ်ဘူးလားဟုတ်တယ်ဒီနေ့ဉာဏ်ံပိတ္တတွေတီလကိုဖြည့်ကျင့်ကြဖို့ကြိုးစားကြစမ်းပါလုံခြုံတဲ့ဘဝတစ်ခုကိုလိုချင်ကြတယ်ဆိုရင်တော့ဒေဆောက်လျှောက်ကိုမှမမျောလင်းကြနဲ့မဖန်တီးကြနဲ့သူဟာသူကံအားလျော်စွာဖြစ်ခဲ့ရင်တောင်မှတတိကြီးကြီးထားပြီးတော့တီလကိုမကြိုးမပေါက်နဲ့ဖြည့်ကျင့်နိုင်ပါမှတကယ်ကိုလုံခြုံတဲ့ဆောက်လျှောက်လုံခြုံတဲ့ဘဝကိုရရှိနိုင်ကြမှာဖြစ်တယ်ကဲမနောကံမစင်ကြယ်ခြင်းဆိုတာကိုတော့ဘေးအကျင့်နဲ့ဖြည့်ကျင့်နိုင်မယ်ဆိုရင်ရနိုင်တယ်။သာသနာတော်မှာဒုတိယအနှစ်သာရလို့ခေါ်တဲ့သမာဓိကျင့်စဉ်ဆိုတာရှိတယ်။သမာဘတ်၈ပါးနဲ့ပရမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသတုတ္တဇန်သမာဓိနဲ့တကွသမာဘတ်၈ပါးကိုစိတ်တဝိတုဒ္ဓိလို့ခေါ်တယ်။မိမိတို့အနေနဲ့ခုလိုဖောင်းတော်ရတရားစခန်းမှာအာနာပါနကိုလက်တွေ့သင်္ချံကျုပ်ကိုအထုတ်ပြီးဝင်လေထွက်လေကိုထိထိပြီးဝင်သွားတဲ့နေရာထိထိပြီးထွက်သွားတဲ့နေရာလေးကနေဆောက်ရောက်ပြီးဖမ်းမိရှုပြီးဝင်လေထွက်လေဝင်လေထွက်လေဒီလိုနဲ့ရှုလို့စိတ်ကတဏှာကြီးတဏှာကြီးခွဲဒီလိုငြိမ်သက်လာပြီးဆိုတဲ့အခါမှာအကြောင်းဒီပြည့်စုံပြီဆိုတဲ့အခါမှာနမိတ်ပေါ်လာပြီးဒီနမိတ်မှာစိတ်ကလေးကပ်ပြီးတော့နေထိုင်နိုင်ပြီးတဏှာကြီးနေခြင်းနဲ့တဏှာကြီးနေလို့ရပြီး တဏှာကြီးကွဲနေခြင်းနဲ့တဏှာကြီးကွဲနေလို့ရပြီတဏှာကြီးနေခြင်းနဲ့သုံးဏကြီးနေခြင်းနဲ့နေလို့ရပြီဆိုတဲ့အခါမှာဒီလိုပฏิဘာဂနမိတ်လို့ခေါ်တဲ့ဒီနမိတ်မှာစိတ်ကပ်ပြီးထားနိုင်တဲ့တဏှာကြီးကာလမှာမိမိတို့စိတ်ဓာတ်ဖြူစင်သွားတယ်မနောတုစီရလို့ခေါ်တဲ့ကောင်းမွန်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်သွားတယ်နှစ်နာရီနေနိုင်နှစ်နာရီစင်ကြယ်ပြီသုံးနာရီနေနိုင်တယ်ဆိုရင်သုံးနာရီစင်ကြယ်ပြီနေတယ်ဆိုတာကိုဒီနေ့ဟောတော့ရမှာဇံဝင်စားပြီးနေနေတဲ့ယောဂီတော်ကောင်းတွေဘက်ကတော့သဘောပေါက်ပြီးဖြစ်တယ်လို့ဥစဉ်နားလည်ပါလေ။ဒါကိုကြည့်လိုက်မယ်ဆိုရင်ပေါ့။ကာယကံမစင်ကြယ်မှုဝစီကံမစင်ကြယ်မှုကိုတော့သီလတိတ်ခါသီလကျင့်စဉ်နဲ့မိမိတို့ကဖြည့်ကျင့်ကြမယ်။မနောကံစင်ကြယ်မှုကိုအလိုရှိတဲ့တော်ကောင်းတွေကနောက်တစ်ဆင့်ထပ်တက်ပြီးတော့ဟောတော့ရသာသနာရိပ်သာကိုလာပြီးတော့သမာဓိကျင့်စဉ်တွေကိုကျင့်ကြံကြိုးကိုအားထုတ်လိုက်မယ်ဆိုရင်တော့မိမိတို့စိတ်တွေဟာအဖြူစင်မစင်ကြယ်သွားနိုင်ကြဘူးလားစင်ကြယ်သွားနိုင်တယ်သမာဓိတိတ်ခါကိုကျင့်ကြံကြိုးကိုအားထုတ်ခြင်းဟာစိတ်ထဲမှာထကြပြီးဖြစ်ပေါ်လာတဲ့ပြိယုဌာနကိလေသာကိုနှိပ်ကွပယ်ရှားနိုင်တဲ့ကျင့်စဉ်တစ်ခုပဲဖြစ်တယ်ဒါဆိုရင်သမာဓိကျင့်စဉ်ဟာလွန်တရာမှမြတ်လို့ဖို့ကောင်းတဲ့ကျင့်စဉ်မဟုတ်ဘူးလားဟုတ်တယ်ကဲတမာတိကျင့်စဉ်နဲ့ပြိယုဌာနကိလေသာလို့ခေါ်တဲ့ထကြတဲ့ကိလေသာကိုမိတို့ကစိတ်မှာမဖြစ်အောင်ကိုထိ ंछ ုပ်နိုင်လိုက်ပြီ။ဒါပေမဲ့မိမိတို့ယုံ nant တဏ္ဍအစဉ်မှာအနုတ္တိကိလေသာတွေကတော့ကိန်းကိုပြီးနေကြဆဲတာဖြစ်ပါလေ။ရသော်ပြရှင်ရှင်နဲ့အာသဘောတရားကုန်ခန့်တဲ့ယဟန္တာဖြစ်အောင်ကိုကျင့်ကြံကြုတ်ကုအာထုတ်စီခြင်းပါလေ။ဒါကြောင့်လေလုံးကြုံတဲ့ဘဝဆိုတာကတော့အာတဝကင်းကွာယဟန္တာဖြစ်သွားတဲ့အချိန်မှာတော့ကာယကံဝစီကံမနောကံမစင်ကြယ်မှုတွေကိုဖြစ်ပေါ်စေနိုင်တဲ့ဘဝလို့ခေါ်နိုင်တဲ့ယုံနံကိုရရှိနိုင်တဲ့ဘဝကနေကင်းလွတ်သွားပြီဖြစ်တဲ့အတွက်ကြောင့်မို့တကယ်လုံးကြုံတဲ့အနေအထားကိုရောက်ရှိသွားတယ်လို့အဲ့ဒီတော့မှတကယ်ပြောနိုင်တယ်အဲ့ဒီတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာတတ္တယအနှစ်သာရလို့ခေါ်တဲ့ပညာကျင့်စဉ်လို့ခေါ်တဲ့ဝိပဿနာကျင့်စဉ်ကိုသီလတည်းဟူသောမြေပေါ်မှာယက်တည်ပြီးတော့ထူထောင်လိုက်တဲ့သမာဓိကိုခြေခံပြီးတော့မိမိတို့ကယုတ်တရားတွေကိုဟုတ်တိုင်းမှန်စွာသိအောင်မိမိတို့ကကျင့်ကြံကြုတ်ကိုအားထုတ်ကြမယ်။ယုတ်တရားတွေကိုပရမတ်စိုက်အောင်ကိုမိမိတို့ကကျင့်ကြံကြုတ်ကိုအားထုတ်မယ်။ယုတ်တရားတွေကိုဟုတ်တိုင်းမှန်စွာသိဖို့ရန်အတွက်ဆိုရင်တော့ဓတိလေးပါကမ္မထမ်းနဲ့အကျဉ်းဤအကျဉ်းဤနှစ်သက်ရာကိုမိမိတို့ကရှုလို့သမာဓိအချိန်ဝါဒီအောက်ကောင်းတဲ့အခါမှာမိမိတို့ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာယုတ်ကလတ်တွေတည်ပြီ။ယုတ်ဆိုတာကကလတ်လို့ခေါ်တဲ့အသေးဆုံးအဖွဲ့နဲ့ဖွဲ့စည်းထားခြင်းသာဖြစ်ပါလေ။၆ဌာန42ကောဌာနမှာရှိနေတဲ့ယုတ်တရားတွေကိုဗရမတ်ဆိုင်အောင်သဘောတရား၈မျိုး၉မျိုး၁၀မျိုးကိုမိမိတို့ကဉာဏ်နဲ့ထိုးထွင်းပြီးတော့ကြည့်ချိလိုက်နိုင်ပြီ။သိသိနိုင်ပြီဆိုရင်တော့ယုတ်ကိုသိတဲ့ဉာဏ်ကိုရပြီ။ယုတ်ကိုသိတဲ့ဉာဏ်ကိုအကြောင်းပြုပြီးတော့နံတရားတွေကိုဆက်လက်ပြီးသိအောင်မိမိတို့ကတမာတိကိုခြေခံပြီးစူးစမ်းအထုတ်မယ်။နံတရားတွေကိုဝီတိစိတ်အစဉ်နဲ့မြင်နေအောင်မိမိတို့ကကြည့်မယ်။ဝီတိတစ်ခုမှဖြစ်ပေါ်သွားတဲ့စိတ်တက္ခဏတိုင်းမှဖြစ်နေတဲ့စိတ်တက္ခဏတိုင်းမှပါဝင်နေတဲ့နံတရားတွေကိုလည်းမိမိတို့ကကြည့်ချေပြီးတော့သိသိမယ်။ဒါဆိုရင်မိမိတို့ကနာမပရိစ္ဆေဒဉာဏ်ကိုရရှိပြီ။ဒီခါမှာနာမရူပပရိစ္ဆေဒဉာဏ်လို့ရရှိနေတဲ့တော်ကောင်းကဒီယုတ်နံတရားဘယ်လိုအကြောင်းကြောင့်များဖြစ်ပေါ်လာရပါသလဲဆိုပြီးတော့ဒီယုတ်နံတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုသိလို့တဲ့စိတ်နဲ့ပစ္စယပရိကဉဏ်လို့ခေါ်တဲ့ဉာဏ်ကိုရရှိရတဲ့ပရိစ္ဆသမုပ္ပတ်ရှုွက်တွေကိုမိမိတို့ကရှေ့ဆက်ပြီးရှုမယ်။မိမိတို့အတိတ်ဘဝထိုးထိုးကပြည့်စုံပြောင်းထောင်ခဲ့တဲ့ဘေကုသိုလ်ကံကြောင့်ဒီဘဝမှာလူဘဝကိုရရှိတာပဲဆိုပြီးတော့မိမိတို့ကအဟုတ်တိုင်းမှန်စွာသိပြီဆိုတဲ့အခါမှာဒီယုတ်တရားဒီနံတရားဒီအကြောင်းတရားအကျိုးတရားတွေကိုအိသဒုက္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးဝိပဿနာတင်တင်ကြီးရှုပြီဒီလိုအိသဒုက္ခအနတ္တလက္ခဏာဤသုံးတန်တင်တင်ကြီးရှုလိုက်လို့ဝိပဿနာဉာဏ်ဒီရင့်ကျက်တဲ့အဆုံးမှာမေញံဘုံဉဏ်တို့ကပေါ်လာပြီဒီမေញံဘုံဉဏ်တွေကမိမိတို့ယုတ်နံတန်တန်အစင်မှာကိန်းဝတ်ပြီးတော့ငုတ်ရှိုးပြီးတော့နေနေကြတဲ့အနုတ္တိယကိလေသာလို့ခေါ်တဲ့လောဘဒေါသမောဟတရားတွေကိုတဆင့်ပြီးတဆင့်ပယ်သတ်နိုင်မှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီလိုပေသက်နိုင်တဲ့အချိန်မှာအကုသိုလ်တရားတွေကိုဖြစ်စေတတ်တဲ့ဤလေသာတရားစိုးတွေကိုတဆင့်ပြီးတဆင့်ပယ်ဖြတ်လိုက်နိုင်တဲ့အတွက်ကြောင့်အဲ့ဒီအချိန်မှာလုံခြုံတဲ့ဘဝကိုရရှိသွားကြမှာဖြစ်တယ် သောတာပန်သူတော်ကောင်းလို့ခေါ်တဲ့သောတာပတ္တိနဲ့သောတာပတ္တိပိုတည်သွားပြီဆိုတဲ့အခါမှာတက္ကာဒိဋ္ဌိနဲ့ဝိဇိကိစ္စာဆိုတဲ့ဒီကိလေသာတွေကိုချိန်မုံပြစ်လိုက်နိုင်ပြီအကျင့်မဲ့ဖြတ်တောက်ပြစ်လိုက်နိုင်ပြီဖြစ်တဲ့အတွက်ကြောင့်မူငါးပါးသီလဟာခောက်ဖို့ပစိုးကဲ့သို့မြဲမြံသွားပြီ။ဒါဆိုရင်ကာယဒုစရိုက်ဝစီဒုစရိုက်တွေကသူ့မှာမဖြစ်ကြတော့ဘူး။ဒီလိုကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေပဲသူ့မှာဖြစ်များပြီ။ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုဖြစ်စေတတ်တဲ့ကိလေသာတရားစုတွေကိုဒီလိုမဲ့တရားနဲ့ပယ်ဖြတ်နိုင်လိုက်တဲ့အတွက်ကြောင့်မူကိလေသာရဲ့ကျွန်းအဖြစ်ကနေပြီးတော့အဆင့်တခုလွတ်မြောက်သွားတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။ဒီနေ့အလုံးဟာကိလေသာရဲ့ကျွံပြုတ်မှုကိုခံရတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလေ။ဒီလိုနုတ္တိယကိလေသာဓာတ်ခံတွေထင်ရှားရှိနေတဲ့ဘဝကိုရရှိထားတဲ့ဘေပုဂ္ဂိုလ်ပဲဖြစ်ဖြစ်အကြောင်းညီညွတ်လို့ရှိလို့ရှိရင်တော့ကာယကံမစင်ကြိမ်မှုဝစီကံမစင်ကြိမ်မှုမနောကံမစင်ကြိမ်မှုဆိုတဲ့တရားစုတွေကဖြစ်ပေါ်လာနိုင်ကြတဲ့အတွက်ကြောင့်မို့ဒီလောက်ခြင်းစဉ်ကိုလက်တွေ့ကြကြခြင်းမို့ဒီလခြင်းစဉ်ကိုလက်တွေ့ကြကြင့်ပြီးတော့ကာယဒုစရိုက်ဝစီဒုစရိုက်တွေကိုမဖြစ်ပေါ်အောင်ကိုဝိတိတ်ကမကိလေသာကိုချိုးနှိမ်ဖို့မိမိတို့ကအကျဉ်းချံကြိုးကိုအားထုတ်ဖို့လိုတယ်။စိတ်ထဲမှာဖြစ်ပေါ်လာတဲ့မနောဒုစရိုက်တွေကိုမိမိတို့ကပယ်ဖြတ်ဖို့ရန်အတွက်သမာဓိခြင်းစဉ်ကိုမိမိတို့ကလက်တွေ့ကြကြင့်ဖို့လိုတယ်။တကယ်လုံခြုံတဲ့ဘဝတစ်ခုကိုရရှိဖို့ရန်အတွက်ပညာခြင်းစဉ်လို့ခေါ်တဲ့ဝိပဿနာခြင်းစဉ်ဘက်ကိုဆက်လက်ပြီးတက်လှမ်းနိုင်ဖို့ရန်အတွက်မလို့ရမလဲကာမဂုဏ်အာယုန်တွေကိုဖဲရှောင်ပြီးတော့တရားစခန်းတွေကိုလာရောက်ပြီးတရားအထုတ်ဖို့လုပ်တယ်ဒီတက်အလွန်ပိုပြီးစွမ်းနိုင်ရင်တော့အမျိုးသမီးတွေကသီလရှင်ဖို့အမျိုးသားတွေကရမ်းပြုတ်ပြီးတော့သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုကျင့်ကြံကြိုးကိုအထုတ်ကြဖို့တော့လုပ်တယ်ဒီလိုအထုတ်တဲ့ကျင့်စဉ်ကိုကျင့်ကြံခြင်းဟာကာမဂုဏ်မှထွက်မြောက်ကြောင်းကျင့်စဉ်ဖြစ်တဲ့အတွက်ဤခမဓကံဤခမကျင့်စဉ်လို့ပြောလို့ရတယ်ဒီလိုနိခမဓက္ခံကိုဖြစ်ထုံးစီခြင်းတဲ့အတွက်ကြောင့်ဘောင်ဆရာတော်ကြီးတရားသိင်းတဲ့အခါအမြဲတမ်းသိင်းလေးရှိတဲ့ဂါထာလေးနဲ့ဒီနေ့အလုံးပဲတရားသိင်းကြစို့ဟေတဝါကာမိတပ္ပိစိန်တုတန်တော်ကံပြီးသားစိန်တကာဒေတုံမေပြအနုတိခါဝောတပ္ပိစိတာသူပေတလားတန်တော်ဖျားလျာပစ္စည်းကနဲ့အရိယာနယ်လောင်းဟိုတို့ရှိကသူတော်ကောင်းတို့သည်ကံပြီးရစိန်တကားနည်းနည်းတဲ့တတ်တဘောတွေကိုနည်းနည်းစွာချမ်းစင်ချမ်းကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမိရှိကားပြုဖန်ကုသိုလ်ခံတို့စီမံထောက်မှလျောက်ရသာညာလာဇနီးသည်ကြည်ကြည်ငယ်နှင့်ဤနွယ်ရော်ယူကိုတော်တို့ပိုင်းသာသည့်ကာမဝတ္ထုစုစုတို့ကိုဟိတ်တော်ငါတို့ပိုင်းညာဤကာမတရားတို့သည်ညာနေဆက်ဆံမိတွေကဝန်ချမ်းရန်တွေကမြောက်များတကယ်ကိုကြောက်လန့်ပွေဒီပါတကားဟုကျောင်းအားတော်ညံကျွဲလလွတ်ကြီးဆုံးပေတော်မူကြကုန်သည်ဖြစ်၍ပပိစိန်သူကရာဝါသတမ္မာရဟုကိစ္စများများလူတို့ဘဝနှောင်းကိုလွတ်အောင်ကျုံလျက်ယုံကံထွက်၍နှစ်သက်ရှင်လန်းရှင်ဟံပြု၍ဒေါထတော်မူကြလီကုန်ပြီဒုမေတိမြတ်နေကမာတအာတယဟုစန္ဒာကိန်းအောင်တင်သူတော်ကောင်းတို့သည်လည်းပဲပပိစိတာဝုထုကာမဟုသမျှမှအရာအရာကျုံလျက်ယုံကံထွက်ကြကုန်သည်ဖြစ်၍သူပေသလားစာမီသာမီပြကုန်မင်းပုံတွင်တို့ချစ်ခင်လေးများနှစ်သက်အပ်သောသီလကိုစီကိုငါရှိကြကုန်သည်ဖြစ်၍ဒေထုပြားလျာပစ္စည်းကနှင့်ပရိယာနွယ်လောင်းဟိုတို့ရှိကသူတော်ကောင်းတို့ကိုအနုတိခါဝေါ်တူလိုက်ကစင်တရာကိုစင်ကမသွေးအာထုတ်နိုင်ကြပါစီကုန်တည်းကဲအမြပေးဝေကြစို့အလုံးလေးမစင်းနဲ့တိုက်ပြီးဆိုကြရအောင်မေတပြည့်တော်ဤဤဓမ္မပုံညာဤနေ့ဤရ၌ပြုလို့ရသောကောင်းမှုကုသိုလ်သည်အာတဝေခယဝံအာတဘောတရားတို့ဤဂုံညာဖြစ်ပါစေတည်းမေတပြည့်တော်ဤဤဓမ္မပုံညာဤနေ့ဤရ၌ပြုလို့ရသောကောင်းမှုကုသိုလ်သည် နိဗ္ဗာန်တသနိဗ္ဗာန်သို့ရောက်ခြင်းဤပစ္စယောအကြောင်းထောက်ပံ့သည
်
ဟောတုဖြစ်ပါစေတည
်း
မမတပြည့်တော်ဤဘုံညပါကံဤနေ့ဤရဲ့၌ပြုလုပ်ရသောကောင်းမှုကုသိုလ်ဤဖို့ပါကကိုသဗ္ဗတတ္ထာနံခတိင္ကုံသောတတ္တဝါတို့အားဘာစီမိ
အမ
ြပေဝေပါ၏ဒေတတိထိုတတ္တဝါတို့သည
်
မေတပြည့်တော်နှင
့်
ဓမ္မံသတ္တုထံမြဘုံညာဘာကံကောင်းမှုကုသိုလ်ဤဖို့ပါကကိုယဗန္တုရရှိကြပါစေကုန်တည
်
းသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာ